1993ခုဒီဇင်ဘာလ18ရက်နေ့တောက်ကြနေ့နာနေပိုင်းတွင်မှတ်439 29ရက်ကွက်တကုံမျိုးတင်မြောက်ပိုင်းမြို့နယ်ရန်ကုန်မြို့တွင်ဆရာတော်ဦးဇော်တိကကြောက်ရောက်ဟောကြားတော်မူသောတရားတော
်ဆံကြီးကျယ်တယ်မြင့်မြတ်တယ်နော်ဒါကိုပေါ့ပေါ့တန်းတန်းသဘောမထားစီဘူးမှတ်စားပြီးတော့တွေ့ကြည့်တာကဘာလူကြီးသဝက်လောက်ပဲဆိုတော့ငါဘာဒီငင်းကြရတယ်သူကဒီကံဒီကံအတတ်နဲ့ဆုံးကြိုးစားပြီးတော့ငါဘာဒီလောက်ထင်းရမယ်ဆိုပြီးတကဘာလုံးဘလောက်ငင်းချမ်းမလဲလောကမှာဒုက္ခတွေအများကြီးတွေ့ရကြွားတာဒီလိုသိတာမရှိကြဘူးစာဝတ်နေရတဲ့ပြဿနာတွေဘလို့ပဲကြည်လျောင်ဖြစ်ချင်းဖြစ်ချင်းဒီလိုသီလမရှိကြရင်ကဘာကြီးကပဲငင်းငင်းနဲ့မှမငင်းချမ်းဘူးဘောင်းဘောင်းမှလည်းသူများဖြစ်ခဲ့အောင်မျက်နှာပြီးတော့မလုပ်ပါဘူးတဲ့ဒါမှရက်တော့တောက်တယ်အဲ့တော့အပြည့်ရှိလားလူတိုင်းရက်တော့နေမနေ့လို့အရင်မတောက်တဲ့လူတောင်းမှသာမန်ချင်းမှတော့မှလောဘအာကြီးလိုက်ဒေါသအာကြီးလိုက်ပြင်းနေရတော့ပြောမိဆိုမိတယ်ဖြစ်ခဲ့နေတာတတိယမိတ်လျော့သွားတယ်တတိယအာနေသွားတယ်နော်အဲ့တော့ဒီနောက်ဆုံးတိတ်္ခာဘုကိုကြည့်မယ်ဆိုရင်သူရာမေရယမစ္စပမာဒဌာနာလို့ပါတယ်သာတရားလုံးတဲ့ဤစကားလုံးကအရေးကြီးတယ်ပမာဒဆိုတာမိတ်လျော့တာဌာနဆိုတာအကြောင်းနဲ့ပြင်ရမှာတို့ပြောနော်မိလျော့ခြင်းအကြောင်းဆိုတော့တာမာအချင်းဒီမှာနော်အရက်မတောက်တဲ့အချင်းဒီမှာတောင်းမှတတိယခမ်းမမိပါနော် absent mind တွေကတော်တော်ဖြစ်တယ်နော် half awake ပဲရှိသေးတယ်တကယ်တော့ဘယ်ဘက်လောက်ပဲနိုးသေးလို့ဆိုရမှာနော်အဲ့လိုလူကရက်ထပ်တောက်လိုက်လို့ဆိုရင်ဘယ်နဲ့ဟိုတောင်းမှတတိလက်လို့ဖြစ်တော့နော်အဲ့တော့ဒီနေ့မဟုတ်ဒီနေ့တော့ဒီညာစီကြည့်ခဲ့အောင်ဒီညာကြိုးစားပွားကြည့်ခဲ့အောင်ပြောမိမယ်လုံးမိမယ်နော်ဒါတစ်ဖက်ကတွေးရမယ်အချက်ပေါ့နောက်တစ်ဖက်ကကြိုးကြည့်ရင်ကျဲတော့ကျန်ပြင်ကျဲမှရှိတယ်တရားအထုပ်ပေါ်ရခွင့်မရနိုင်တော့ဘူ
း
ဆုံးဆုံးသွားပြီဟိုတာမန်လူတော့လူကောင်းတော့မှတော်တော်တတိထားပြီးနေရတော့မှစိတ်ကဝေရောက်ဒီရောက်နော်မောဟနဲ့နေတာများတယ်နော်လူရိုးတော့မှအရင်မတော့တဲ့လူတော့မှမောဟနဲ့နေတာများနေတယ်ကျုပ်ပန်တဲ့တဲ့မှာတတိလေးကြည့်ပြီးတော့ပြီးပြီးတော့နေတဲ့အချိန်ကအမတန်ကြိုးစားနိုင်မှတဝက်လောက်ရနေရမယ်။ဒါတော်တော်ကြီးကိုဝိရိယကြီးကြီးနဲ့ကြိုးစားမှတဝက်လောက်ရမယ်။ဘောဘောတဏ္ဏနေလိုက်မစိန်တော့မလွယ်တော့ဘူး။အဲ့တော့လူဘဝရလာပြီးတော့ဒီအမြင့်မြတ်ဆုံးဖြစ်တဲ့တတိပဌံဝိပဿနာဘုမအားထုတ်ခွင့်မရနိုင်ဘူးဆိုရင်လူဘဝဖျက်ကျုံနတ်တော့။ဒါ
တော့
တန်မှုဆုံးဒီလူကြီးကျုံမနတ်တော့ဘူးနော်။အဲ့တော့တတိယလေးတယောက်တရားတော်လေးကြိုးစားပြီးတော့သူကအားထုတ်တာအားထုတ်လို့နှစ်နှစ်သုံးနှစ်လောက်ကြာမှတရားထုတ်တာလည်းသူအဆင်ပြေလာတာဟုတ်တရားထုတ်တယ်တရားထုတ်တယ်လို့ပြောတာပြောလောက်တော့မလွယ်ဘူးနော်အဲ့လိုနေ့စဉ်တနင်္လာလောက်ကြိုးစားပြီးတော့အားထုတ်လာလိုက်တာနှစ်နှစ်သုံးနှစ်လောက်ကြာမှတော်လေးကိုတတိကောင်းတာတတိခိုင်မာတာအဲ့လိုခါမှာသူ့စိတ်ကလည်းဒီပိုးတော့သိလာတာအဲ့ဒီမှာဖြစ်တဲ့ညာလှုပ်ရှားမှုတွေခံစားမှုတွေဒီသိချာတိလာတခါတရားတွေလှုပ်ရှားမှုတွေခံစားမှုတွေမရှိတော့ဘူးနဲ့တိတ်ပြီးတော့စိတ်ကလေးကကြီးပြီးတော့နေတဲ့ခါလဲကျုံရတတ်တယ်အဲ့လိုကျုံတဲ့ခါသူ့စိတ်လေးကကြီးပြီးတော့အခုမှလူဖြစ်ပြီအဲ့လိုပြောလာတာနော်ဒီစကားကတော်လေးလေးနဲ့စဉ်းစားစက်ဆိုတော့လူဇတ်ရှိလို့ဥပမာလောကမှာတက်ရှိတဲ့တရားတွေအမြင့်မြင့်ရှိတယ်နော်ဒိဋ္ဌာန်တွေလည်းအမြင့်မြင့်ရှိတယ်ดูอะไรแตกขึ้นมาป่านี่ล่ะเนาะไอ้ห่าโกตรุโหตัตตะเบิกอเมนเนี่ยอตันสาคว่ําเนาะคลาสสิฟายลงมั้ยสิงรู้ละอตันสาคว่ําได้ป่าตัวเลยเนาะถ้าก็ตะโดวารีโกคลาสสิฟายลงได้คํามาป่าตัวล่ะเว้ยตะเกรอหลุปิตะอีล่ะโหลมั้ยสิงไม่ปิตะสิหลุไม่ปิตะสิเออหลุปิตะเนี่ยหลุขึ้นล่ะวุสิล่ะเลเลนี่เนี่ยไม่ขึ้นไหนหลุတော်တော်ကြိုးစားမှဖြစ်ဒီအချက်ကိုလည်းတော်တော်ကိုလေးလေးနဲ့နဲ့သဘောပေါက်မှဖြစ်လူပိတာတဲ့လူဖြစ်ဖို့တော်တော်ကိုကြိုးစားမှရမယ်မွေးကလေးကလူပိတာတဲ့လူမဖြစ်လာဘူးအဲ့ဒါသဘောပေါက်ကုန်တယ်သူတော့လူပဲအဲ့တော့အဲ့လိုတပည့်တွေကသူပြောတယ်သူအခုမှလူဖြစ်ပြီသူစိတ်ကလေးသူချာတိတ်စိတ်ကမှဖြစ်သမျှကိုသိလာတယ်တော့ကဖြစ်တယ်ဒီကဒေါသဖြစ်တာတွေသိတယ်မာနတွေဥဒ္ဒမင်းပြည့်သိတယ်ဒါတော့စာရေကရှိတဲ့စကားလုံးတွေကိုတုံးပြီးတော့ပြောရတာအရင်တော့က အရင်တော့အဲ့လိုစိတ်ထဲမှာဖြစ်တာကြီးမသိတော့စိတ်ကများသွားချင်းကိုဖြစ်ချင်တာကြီးဖြစ်ချင်လို့မဖြစ်ရတာကြီးအဲ့ကြတဲ့မှာပဲဝန်းနေဝန်းတာဖြစ်တော့နေကြရတာများတယ်နော်တစ်ဖက်ကအယူဆအသေးပေါ်ကြီးချင်းကြောက်တဲ့စိတ်ကြီးအငငယ်လေးစိတ်ကြီးနဲ့အမြဲတမ်းတစ်ဖက်ကဟုတ်အပြစ်တင်တဲ့ရန်လူတွေမုန်းကြည့်တယ်ကိုယ့်ကိုယ်ကိုယ်လည်းလုံးကျုံကားကိုယ်တယ်အဲ့လိုဖြစ်နေတာတရားကိုပို့ပြီးတော့သဘောပေါက်လာတဲ့ခါကျတော့အဲ့ဒီစိတ်ကြီးတစ်ချီတစ်ချီချင်းပါသွားပြီးစိတ်ကသဘောထားအတွေ့အော်ယူဆပြတ်တာတာတစ်ဖက်ကကြီးမဖြစ်တော့ကိုယ့်အတွက်သူ့အတွက်မသက်လို့ထည့်စင်းလာတယ်အဲ့လိုဖြစ်လာမှပဲလူဖြစ်လာပြီလို့ပြောလို့ရတယ်လောဘအလိုလိုက်ပြီးတော့ဒေါသအလိုလိုက်ပြီးတော့မာနအလိုလိုက်ပြီးတော့အိတ်တမစ္စရိယအလိုတွေနောက်ကိုလိုက်ပြီးတော့ကိုယ့်ဘူကြီးတက်တဲ့မမျှမတတဲ့စိတ်နဲ့နေတဲ့လူပါလူစင်စိတ်မဖြစ်သေးဘူးလူမပီပါဘူးအဲ့တော့အဲ့လိုလူပီပါတဲ့အဆင့်ကိုရောက်လာဖို့ဆိုတာကိုယ့်စိတ်ကိုကိုယ်တော်တော်လေးသိမှရမယ်အဲ့တော့ခုနတခါကြီးကြောက်ပြောတယ်လို့ပေါ့လေနော်သူ့အပြည့်ရဲ့တောက်ပြနေတာကဘယ်သူမှမဖြစ်ခိုက်ပါဘူးသူ့မှာအများကြီးနဲ့နာသွားပြီနော်အဲ့တော့ဒီအေးတည်းရဲ့ဆိုတာကပမာဒထာမိလျော်ကြီးအကြောင်းနော်အဲ့တော့ဆရာဟောခဲ့တဲ့အပမာဒတရားနဲ့ဆိုရင်သူကကြောင်ကြောင်ကြီးဆိုင်ကျင်နေတာတကယ်ကိုမမေ့မလျော့အချိန်ကြီးနေနိုင်မှဘဝဘုရားနဲ့တရားရှိနေလေးနဲ့ကိုတို့လည်းအကျိုးရှိနေသူတို့ဘာလဲအကျိုးရှိအတ္တမှန်ချင်းဒီမှာတော့မှအမတန်ကြိုးစားပြီးတတိကတ်တာတော့တဝက်လောက်ရပြီမှရတော့အရက်တောက်လိုက်မရတော့ဘူးတော့ကိုအကျိုးဆိုးစီးပွားကိုကိုထိခိုက်အောင်လှုပ်လိုက်ရုံနဲ့ကိုလည်းအကျိုးဆိုးပွားထိခိုက်ရင်တော့လောကကြီးလည်းထိခိုက်သွားတယ်မိမိနဲ့လောကကြီးကခွဲလို့မရအောင်ဆက်ဆက်လူတွေမှာအဲ့ဒီခန္ဓာကိုယ်ချင်းတခြားစီဖြစ်နေတယ်ပဲဒီနေ့ငါနဲ့ဘာမှမဆိုင်ဘူးငါငါပဲလို့ထင်ရတာနော်အင်မတန်ကလေးဆန်တဲ့တိမ်နဲ့အတွေ့အော်ကြီးစားလို့ဆိုရမယ်နော်အဲ့တော့လောကကြီးလူအတိုင်းဝိုင်းကြတော့မှကိုယ်ကမွေးပွားလာကိုယ်နဲ့လောကကြီးကအပြန်လာဆက်ဆက်မှုအပြည့်ရှိတယ်နော်ဥပမာ physics ဘက်ကဒီတစ်ခုနဲ့စမ်းကြည့်ရင်ဒါ field theory လို့ဖြစ်တယ်စက်ကြောင်လာကြီးတစ်ခုလုံးက field theory နဲ့ဆက်ဆက်ကျောင်းဟိုကမှာတနည်းအားမတစ်ခုခုဖြစ်လို့ရှိရင်စီးကြောင်ကြောရက်ထမှုတွေရှိတယ်နော်အဲဒီ physics မှာဒေလာဘွေးလို့ကျွန်တော်ပို့တည်တယ်စက်ကြောင်လာတနည်းအားမှာ particle လေးတစ်ခုအပြောင်းလဲဖြစ်သွားတယ်ဆိုရင်တဲ့စက်ကြောင်မှာရှိတဲ့ကျန်တဲ့ particle တွေအားလုံးဟာအဲ့ဒါရဲ့ရက်ခတ်မှုကိုသိလောက်ချလောက်ချမှုကိုသိတယ်နော်သူ့မှာပြောင်းလဲမှုတွေရှိလာတယ်အင်မတန်တင်မှုတွေတို့ဟိုတန်တက်တဲ့ကိရိယာနဲ့တန်တက်ကြည့်တဲ့ခါမှာအဲ့လိုတွေ့ရတယ်တော်တော်အောင်စရာကောင်းနော်ထို့သူပဲဒီလောကကြီးမှာရှိတဲ့မြတ်တက်ရှိသေးတယ်မှာတယောက်ယောက်ကတစ်ခုခုထိခိုက်နေနေသွားရဲ့ဆိုရင်လောကကြီးကနေနေသွားတာအဲ့တော့ကိုဖြက်စီးလိုက်ခြင်းအပြင်လောကကြီးကိုနေနေအောင်လုပ်တာအဲ့တော့တာဝန်ပြည့်တဲ့လူကလောကကြီးထဲမှာလူအတိုင်းအတိုင်းမှာလူသားတယောက်ဖြစ်နေတာဝန်ရတဲ့မိမိကိုယ်ကိုထိခိုက်အောင်လုပ်ရအောင်ကြာဦးပဲပြောမြန်လှန်လိုက်ရင်မိမိကိုယ်ကိုမိမိကောင်းအောင်ဒါလည်းကျန်တဲ့လောကကြီးအကျိုးကိုအများကြီးဆောင်ရွက်ရပြီ။ဒါကိုနည်းနည်းနဲ့သဘောပေါက်ဖို့လိုတယ်။ဒီပိုင်းနဲ့လုတ်ပြနေမှာမဟုတ်ဘူး။ကိုယ့်ဟာကိုစိတ်ကလေးကြည်လင်တန်းချင်းနေရောက်လိုက်တယ်။ကိုယ့်တူသားလေးနဲ့ကိုယ်ဆောင်ထင်းနေလိုက်တယ်။ဒါကိုကလောကကြီးကိုအများကြီးအကျိုးပြုရရောက်ပြီ။အကလေးလူတိုင်းဒီတားလည်းဆောင်ထင်းမယ်။ဗိပဒံတရားကိုလည်းပဲဟောနိုးတဲ့အချိန်ခနဲ့တော့နိုးတဲ့အချိန်ကညာအပြော့သွားတဲ့အချိန်ကြီးကြားမှာအတဏ္ဍာရီကျိုးစားပြီးတော့သတိကပ်ပြီးတော့နေနေစဉ်အဲ့ဒီလူဟာမိမိအတွက်အများကြီးအကျိုးဆောင်ရလိုက်တယ်လို့မိမိနေတဲ့လောကကြီးတစ်ခုလုံးအတွက်အများကြီးအကျိုးဆောင်ရလိုက်ပြီအထူးသဖြင့်ကိုယ်နဲ့အနိစ္စဆုံးနေ့စဉ်တွေ့ကြုံနေရတဲ့ပေါင်းခြင်းတိုင်းဝိုင်းတွေဖြည်းဖြည်းရောက်ကိုကြည့်လိုက်တာစိတ်ချမ်းသာနေတဲ့လူတယောက်ကိုမြင်ရတာတော်တော်စိတ်ချမ်းသာကြီးကောင်းတယ်စိတ်ရှင်းရဲနေတဲ့လူတယောက်ကိုမြင်ရလို့ဆိုမင်းရဲ့လူမှလည်းနည်းနည်းစိတ်ရှင်းရဲသွားတယ်နော်အဲအဲ့တော့အဲ့ဒီစိတ်ရှင်းရဲနေတဲ့လူကဘာလုပ်တတ်တယ်လဲသိလားစိတ်ရှင်းရဲနေတဲ့လူကသူများကိုစိတ်ရှင်းရဲအောင်လုပ်တတ်တယ်တနည်းနည်းနဲ့တရားဖြစ်စီရောတဲ့နည်းနဲ့ဖြစ်စီစိတ်ရှင်းရဲနေတဲ့လူကသူများကိုစိတ်ရှင်းရဲအောင်လုပ်တတ်တယ်အ ਨੇ ဆုံးတော့ငါမှဒုက္ခကြီးဝိုင်းဝိုင်းလည်လို့နော်ငါ့ကိုပြင်ထားကြပါနဲ့ပြောတော့မှဒုက္ခနာခါတော့တော့မင်းကြီးကမင်းမှာပဲနောက်ပြစ်ထားကြတယ်နောက်ဒီမှာခင်မဆိုင်ဘူးတဲ့
နေပြီးမှာဆက်သွား
အဲညီးတော့မှာလေနော်အ ਨੇ ဆုံးတော့အဲ့ဒါညီးပြီအဲဒါတမကဘူးစိတ်ရှင်းရဲနေတဲ့လူဟာဒီမခံနိုင်ဘူးစိတ်တူသူများအပြစ်ကိုပို့ပြီးမြင်တတ်တယ်သူများကအပြစ်ရှာပြစ်တယ်အနည်းဆက်ဆုံးအောင်မိသားစုပဲ င်တာသူထမတရားအစင်းကြီးနေပြီဆိုဟိုလူអော်ဒီလူបော်လူငေါ့ဒီလူငေါ့နေတော့တော်ကြီးဒုက္ခရောက်တော့မယ်အခုဒီချင်းအဲ့ဒီမိသားစုတွေမှာသူကအကြီးဆုံးဆိုရင်တော့ကျန်တဲ့လူတွေကတော့ပြုတံကိုကောင်းကောင်းခံလာမမတတ်တာဒါကြောင့်စိတ်ဆင်းရဲနေတဲ့လူဟာသူတစ်ပါးကိုစိတ်ဆင်းအောင်လုပ်မယ်မမလုပ်ပါဘူးလို့ဘယ်လိုထိန်ထိန်မရဘူးနော်ကိုယ်မှစိတ်ဆင်းရဲတော့ငါသာစိတ်ဆင်းရဲခံလို့မလေငါသူငါ့ကိုစိတ်ဆင်းအောင်လုပ်ပါဘူးလို့နေကြည့်မရဘူးတင်းင်းနဲ့တဝဲတဲ့နေ့စီတူပြောမယ်ငါစိတ်ဆင်းရဲနေတာသူများကြောင့်ဒါပေမဲ့ငါတော့သိခံပါလေနော်အပြောကတော့ငါတော့သိခံတယ်ငါတော့ဘာမှပြန်မပြောပါဘူးဒါပေမဲ့သူကငါစိတ်ဆင်းရဲနေတာဘယ်သူမှမကောင်းလို့ငါစိတ်ဆင်းရဲတယ်哦သူများမကောင်းကြောင်းတော့သူပြောရတော့ဘူးနော်သူများမှာ blame အဖြစ်ဖို့ဖို့လာနော် blame အဖြစ်ဖို့လာဒီလိုတော့နော်အဲ့ဒါကိုကကြားလူကစိတ်မချမ်းသာဘူးနော်သူတို့ကအဖြစ်ဖို့လာကိုခံရတဲ့လူကတရောကိုစိတ်ဆင်းရဲတော့မယ်နော်အဲ့တော့ဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီစိတ်ဆင်းရဲနေတဲ့လူကသူတစ်ပါးကိုစိတ်ဆင်းရဲအောင်ရောတတ်ဆိုတတ်တယ်အမူအရာနဲ့ဖြစ်ဖြစ်လုပ်တတ်တယ်စိတ်ချမ်းသာနေတဲ့လူကသူတစ်ပါးကိုစိတ်ဆင်းအောင်မလုပ်ဘူးတော့ကိုယ့်အကိုစိတ်ချမ်းသာအောင်အေးအေးချမ်းချမ်းလေးနေလိုက်ရင်လည်းလောကကြီးကျိုးအများကြီးဆုံးနေလိုက်ပြီလောကကြီးမှာစိတ်ချမ်းသာတဲ့လူတယောက်တိုးလာတယ်ဒါကြောင့်ဒီဘုန်းကြီးကတွားလိုက်ရမှာဒကာဒကာမတွေမေးတယ်ဘုရားထုတ်ကြတယ်လားနောက်တပြုတော့အားထုတ်ခုပါတယ်ဘုရားလုံခဲ့တဲ့ဆယ်နှစ်တုန်းကဘေးဒဏ်မှာတစ်ခေါက်ဒီကြားထဲမှာဒီကြားထဲမှာတော့အချိန်မရဘူးဩဒီကြားထဲမှာဆယ်နှစ်လုံးကြည့်အချိန်မရဘူးတကယ်ဆိုစိတ်ချင်းနဲ့လောက်ကြာပြီโอ้เงยๆลงมาบ่อยากปิกาซ่าเลยอะกูรอไอ้หนองจ๊ะโลตักก็40จอนดิจ๊ะละมาเฉยไม่อยากอือเออตริเตยอ่ะเมทันอาสุปาเมทันสึกชันดาวนี่ป่ะโหดิสกาโอ้เว้ยถักๆถักๆปิ้วอ่ะเลยอะชิงสุรายาออนยินยะไหนมาดิไม่อยู่ได้ไม่อยากคือเตยอาสุตาเนี่ยตบาวะกูสึกชะตบาวปอกเลยสิอาสุกูเฉยกูแล้วเว้ยยุตละเลยติชู่เฉินน่ะก็เตยอาสุตะสุดาฮะဒီတတခုခုမှာသွားပြီးတော့ဒီအကန့်တန်နဲ့အားထုတ်ဤသွားရင်တော့အားထုတ်လို့မလိုတော့အားထုတ်လို့လည်းမဖြစ်ဘူးဒီလိုချင်းရတယ်နော်အဲ့တော့ဒီတတခုခုမှာရက်ကြာကြာလေးနေပြီးတော့တရားထုတ်လို့ရှိရင်သတိသမားကြီးပိုကောင်းပြီးတော့ညာရင်နေပိုပက်ရင်ချက်တယ်ဒါပေမဲ့အားမထုတ်ဘဲနဲ့ဖြတ်ထားလိုက်ရင်လောကီမှန်တဲ့အားလုံးကပြန်ပြီးတော့ဆုတ်ယုတ်သွားတာနော်ခိုင်မြဲတဲ့သဘောမရှိဘူးဒရားမှမမြဲဘူးအဲ့တော့တချို့ကြောက်လဲအိမ်မှာနည်းနည်းပါးပါတော့အားထုတ်တယ်မနေ့စောစောတရားရှင်ရှိမှာမြန်မာပြည်ကပြတ်ပြားဥပြုပြီးတော့နိုင်ဝက်တနာကြီးကတိချင်းခင်ကြကြံတဲ့အချိန်မှာတော့မလုပ်ဘူးမင်းလုံးလုံးမဖြစ်နိုင်ဘူးလို့လည်းတချို့ကယူဆထားကြတယ်အဲ့ဒါကြောင့်မလုပ်ဖြစ်တာပါအဲ့တော့တရားမထုတ်ဖြစ်တဲ့အကြောင်းတွေမှာအများကြီးအလိတွေ့ရတယ်နည်းနည်းမှမလုပ်ဘူးတဲ့သူကိုနည်းနည်းလေးလုပ်ပြအောင်တိုက်တွန်းရတယ်နည်းနည်းလုပ်နေတဲ့သူကိုနောက်ထပ်ပိုးပြတ်လုပ်တိုက်တွန်းရတယ်နည်းနည်းမှမထိုင်တဲ့လူ5မိနစ်ကြည့်ပြီး10မိနစ်ကြည့်ပြီးထိုင်ဖို့ဘလုံးတစ်ခေတ်တူကနိုင်ဝတ်တနာကြီးထိုင်လို့ဘလုံးတစ်ခေတ်တူကတွားရင်နိုင်ဆိုင်တောင်းရင်မင်းထိုင်ပြောရင်ဆိုရင်ဖြစ်အောင်ဒီမလို့ဘူးဒါထက်ထက်ခါကပြောဆိုဒီပေးနေတာနော်ညစောပြတောင်မှမင်းစဉ်အပမဒေနသံပါဒေထဆိုတဲ့ဩဝါဒကိုသိတော့မလားထမနေဘူးလားထနေမှာနော်နေ့စဉ်နဲ့အပမဒေနသံပါဒေထဆိုတာထနေတာကနော်မဖြစ်လို့လို့လူတွေကလည်းမင်းအနေကအရင်မကြည့်ဘူးလေသူကအမြဲတမ်းတွေ့နေတာဒါကြောင့်ဒီမှာလဲတိတ်တဲ့ခါတိုင်းဒီကရမတွေမမိတ်မလျော့နေဖို့ကြိုးစားပါအချိန်ကြီးလူပါလောက်နင်းမို့ကြိုးစားပါလို့ပြောတာနော်အဲ့တော့အချိန်တကာယူရင်ရတယ်အဲနင်းကုန်းဆရာတော်ကြီးအကြောင်းခဏခဏကြုံလို့ဆရာတော်ကြီးကြီးညိုလုံးလို့ဆရာတော်ကြီးလည်းမရှိတော့နော်အဲ့တော့ဆရာတော်ကြီးကိုကြီးညိုတော့တတိယတိုင်းသူ့အကြောင်းအရာလေးတွေကိုထက်ထက်ပြောပြောတယ်ကျေလို့ရအင်တန်လုံးလာဝရီကကြီးတယ်လုံးလာဝရီကကြီးလို့လည်းပဲပြိပတိကဖြစ်လာတာပဲနော်တာဏတံဝင်အင်တန်များတယ်ထားတော်လာအဲ့လောက်တက်တော်လဲကြီးတံဝင်လဲအင်တန်များတဲ့ကြားတွေကအချိန်5မိနစ်10မိနစ်ကတော့မှအလကားမထားဘူးဒါကတယောက်ကစောက်တို့ရေးပြီးတော့ကျေလို့ကြီးကိုပြစ်ဖြတ်ဖို့ဟိုချောက်ထားတော့ကျေလို့ကြီးကမငင်းဘူးအဲ့တော့ကိုပြစ်ဖြတ်ပြီးပြစ်ဖြတ်ပြီးမိသားမှဘယ်လိုရေးလဲဆိုတော့ဆိတ်လိုက်တော့ကွန်းစားကြတဲ့ကျင့်ပါတဲ့ဒကာဒကမတွေဟာတဲ့အလုံးအင်တာများတဲ့ကြားတွေကအချိန်လုပြီးတော့အဲ့တော့ကွန်းစားကြတာကိုအတိအယူအားကျပြီးတော့နှလုံးသားလူတင်းတို့ခီးထွက်ရင်းမြင့်မြင့်အနေနဲ့ကိုကြွပြီးတော့တရားဟောရစိတ်ချလောက်ကင်ရင်းနဲ့ရရမြဒီကြားတွေကအချိန်ကိုလုပြီးတော့အစားကိုတိဖြတ်လိုက်ပါတယ် မရမကအချိန်ကိုလုပြီးတော့သုံးချလိုက်တာအတိအကျရံတန်ကောင်းတယ်အတန်ကြီးကြီးစရာကောင်းပါတယ်နော်အဲ့တော့အဲ့ဒီလိုလုံလာဝိရိယကြီးလုံးလုံးအဲ့လိုအချိန်ကိုတန်ဖိုးထားလို့လည်းပဲဒီလောက်ကြီးကျယ်တဲ့အဖြစ်မျိုးကိုရတာပဲနော်ကြီးကျယ်တဲ့တာဝန်ကြီးတွေကိုထမ်းဆောင်နိုင်ခဲ့တာပဲအဲ့တော့အချိန်လေးတွေကို5မိနစ်10မိနစ်ခုနကဒီနာရနေတာလေးတွေကိုအကစားဖြစ်စီမယ်ယူပြော့သုံးချလိုက်ပါငဲလို့မချင်ပါနဲ့နည်းနည်းလေးတင်ဖြစ်တော့လည်းပဲတကယ်ကိုစိတ်ပါလက်ပါအပြည့်အဝသူ့ကိုသုံးချလိုက်မှဆိုရင်အင်မတန်ကြိုးများပါတယ်အဲ့တော့တရားမထုတ်တတ်သေးတဲ့ငယ်တဲ့ဒီလေဒီလေတည်းမှာပါခြင်းလက်ပါမယ်တရားအထုတ်နေတဲ့ဒါကဓမ္မကြီးလက်ပါတယ်ဆိုတာသိတယ်အဲ့တော့တရားမထုတ်ဘူးသေးတဲ့ငယ်တဲ့ဒီတွေကိုရိုးရိုးလေးနဲ့စမိအောင်ပြောပြတယ်ဘာမှမခက်ဘူးတရားထုတ်တယ်ဆိုတာတောက်ကြည့်အခက်ကြီးမဟုတ်ဘူးအထုတ်ကြည့်ဖို့အထုတ်တတ်ဖို့မခက်ဘူးတို့တော့တိုးတက်ခြင်းတော့တော်တော်ကြိုးစားမှရအောင်နည်းနည်းဖြစ်ဖြစ်အထုတ်ကြည့်ပါအဲ့တော့5မိနစ်ဆိုရင်မနည်းပါဘူး10မိနစ်ဆိုရင်5မိနစ်နဲ့စဖြစ်သွားတယ်တော်တော်ကများသွားတယ်အဲ့အာမထုတ်တတ်တဲ့ကလေးတွေကိုကိုထိုင်တတ်တယ်လို့တက်တက်ကထိုင်လိုက်ပါလို့ပြောပြကြည့်ပါထိုင်ကြည့်လို့ရှိရင်မျက်စိတော့မှိတ်ထားလိုက်ထိုင်နေတော့မှတန်းသွားနေတာမှမဟုတ်ပဲမျက်စိမှိတ်ထားလိုက်ပြီးတော့အသက်ရှင်လာလေးမှဒီကတ်ထားလိုက်ကွာကုန်နေစဉ်အသက်ရှင်နေတာနော်အိပ်ပျော်နေတဲ့အချိန်မှာတောင်းမှအသက်ကရှင်နေတာပဲအဲ့တော့သူ့အတူတဘာဝတိုင်ရှင်နေတာကိုဒတိလေးကလိုက်ရုံနဲ့သိနိုင်ပါတယ်အစမှာတော့အပေါ်ရန်လေးပဲသိဝင်လာမှန်းသိတယ်ထွက်သွားမှန်းသိတယ်ဒါလောက်သိတဲ့စဉ်ကမဆိုးတော့ဒီထက်ကိုပြီးတော့အိုင်ဆိုက်ပြီးတော့ကြည့်လို့ရှိရင်ထိပြီးတော့တိုးပြီးတော့ဝင်လာတယ်ထိပြီးတော့တိုးပြီးတော့ထွက်သွားထိတာလေးကိုသိအထားဆိုတော့တိုးတက်လာဒီကဘောပြတတိဝရိယကြီးနဲ့ကပ်ပြီးကြည့်နေဆိုရင်အဲ့ဒီထိပြီးတော့ဝင်လာတဲ့လေဟာနည်းနည်းလေးအေးတယ်ထိပြီးတော့ထွက်သွားတဲ့လေဟာနည်းနည်းလေးနှေးတယ်အဲ့ဒါပိုတိလာဒီကတိကကြီးထိနေတဲ့အချိန်မှာတော့မှတခြင်းတဲ့အချိန်နည်းနည်းမတူဝင်လာစနဲ့ဝင်ပြီးတော့အလေလောက်ရောက်တာနဲ့ဝင်တဲ့လေအဆုံးနဲ့ထိပုံချင်းမတူဘူးသူကအပြောင်းလဲလေးနည်းနည်းရှိလေဆိုတာတစ်ခုခုအပေါက်တစ်ခုဖြစ်ဖြစ်တမို့အသာဝယ်တစ်ခုဖြစ်ဖြစ်တိုက်ပြီးတော့သွားရတာမှာသူကဝိသွားရတဲ့ဘောရှိတော်ဒီနဲ့ slow လို့ပြောတော်ဒီနဲ့ slow ဆိုတဲ့ဘောဖြစ်လာတဲ့တက်ကြောင်ဖြစ်ရလေးကလှုပ်လို့ရပါဖြစ်တယ်ဒီမှာလှုပ်ရှားမှုသဘောလေးပါနေတယ်အဲ့ဒါလေးကတေချာအယုံစိုက်ကြည့်လို့ရှိရင်ပြင်ဒီလိုပြတော့နေလိုက်မှဆိုရင်ဒီမှာ10မိနစ်မှာ15ကျင်အတက်ကြည့်လို့နော်အဲ့ဒီ15ကျင်တော့တစ်ဆက်ထဲရရဆိုရင်ကိုပဲတော်တော်တွန်းလှတော့ငယ်ရဲလူတွေစမ်းကြည့်ကြည့်နော်မသူငယ်ရဲတယောက်တယောက်ပါတယ်ဟိုမှာလည်းအများကြီးတွေ့ရတယ်ကိုယ့်အကိုထိုင်တတ်လို့ထိုင်ပြီးတော့နော်နိုင်လို့ပါရှိကချထားလိုက်ငါ9မိနစ်တရားထိုင်နော်အပြာကြီးမဟုတ်ဘူးနော်9မိနစ်ထိုင်နေတော့ထိုင်နေတယ်နော်အေးဘယ်တော့မှမခဲရင်နော်အေးနိုင်လို့ပါချပြီးတော့တမနစ်မှာအသက်ရှိတဲ့အချိန်ပေါ့15ကျင်လောက်ရှိတယ်တစ်ချောင်းစက်ကွန်ဖြစ်နေရှိတတ်တယ်တစ်နှစ်ဆက်သုံးချက်ရှိနေဖြစ်နော်ကြားမရဘူးအဲ့တော့ငါတမနစ်15ကျင်ကိုဒီလိုဘယ်မှမလွတ်အောင်စူးစမ်းပြီးကပ်တော့နိုင်လေးစက္ကန့်နိုင်လေးကြည့်နေတယ်လို့ဒါလေးဖတ်ထားလိုက်ပြီတော့တကယ်ရပြီနော်ဟုတ်ကဲ့နိုင်ကြရပြီဟောတော်တော်ဝန်တာစရာကောင်းတယ်နော်လုတ်ကြည့်ပြောစရာတိတ်ကောင်းတယ်တစ်ချက်ကလေးတွေအဲ့လိုကျင့်ခိုင်းတော့ခဏခဏတရားထိုင်ကျင်နေပြောလာတာတကယ်တရားမထိုင်ရသေးဘူးတရားထိုင်အောင်မယ်ဟော5မိနစ်ဦးထိုင်တော့ဒီမှာရှိနေကလေးတွေတော့အဲ့လိုလုတ်တာအဲဆရာမကြီးတယောက်ကိုเจ้ามาแล้วคลีดิโอเตียถ่านค้านมาลูกเจ้ามาอยู่มาไล่တော့เจ้ามาแล้วคลีดิโอถ่านค้านซาติงค้านแล้วมาเนาะอธิอายุ้งตีนะ5นาที10นาทีเจ้ามาพยาค้านนี้ตะค้านแล้วขึ้นเลยบอกเลยตะชื่อคลีดิโอพยาค้านเนี่ยตั้วถ่านเลยไอ้หลูนี้สิคลีดิโอ5นาที5นาทีพยาถ่านมุล่ะเล็กตีนเนาะอย่าတော့ตรุไอ้เราวางงานป้าล่ะตะค้านนี้เจ้าโหซ้อๆย่อละได้คลีดิอ่ะตะค้านเนี่ยมาท่อมนี่เว้ยเนี่ยพยาค้านเนี่ยตั้วตีพยาถ่านนี่บลาวันดาเสียกางเนาะအဲ့အတန်းနဲ့မှလည်းဒီလိုပဲသူတို့တရားထိုင်ဖို့ရာအချိန်ကျလာပြီဆိုရင်သူတို့ကစပြောတာတရားထိုင်ဖို့အချိန်ကျပြီတရားမထိုင်ရသေးဘူးသူတို့တောင်းဆိုလာတယ်နော်အဲ့ဒါတော့ဝန်တာကြီးကတော့ဒီဖုန်းကြီးကကလေးတွေကိုငငယ်ငယ်လေးတွေကစပြောတရားထုတ်စီခြင်းနဲ့ဒီချက်ကိုအလေးထားပြီးတော့အမြဲတမ်းပြောတာဒီကလေးတွေတနည်းလူကြီးဖြစ်လာတယ်နော်နောက်အနည်း20လောက်ဆိုသူတို့ကအသက်30ကျော်40ဖြစ်တော့အဲ့ဒီအချိန်အဲ့ဒီဖြစ်မှာဘာမှပြည့်အချိန်ဘယ်လိုနေမလဲတကအခုခေတ်လူငယ်တွေမှမသိဘူး သူရဲ့အပြင်းစားလိုက်တဲ့သူရဲ့စိတ်နဲ့သဘောထားသူရဲ့အဲစိတ်ဓာတ်နဲ့ပတ်သက်ပြီးတော့တန့်ရှင်းမှုကြည်လင်မှုအင်းကျမ်းမှုလေးနေမှုမြင့်မြတ်မှုဘိုင်းမှုဘလောက်ထိရောက်လာမယ်ဆိုတာဟာအခုကလေးဘွားတွေကသူတို့မလုပ်တဲ့စကားကိုမှမသိဘူး။အကြောင်းဒါဟာအတိုင်းရေးကြည့်တဲ့လေးနဲ့တည်းအဲ့ဒါလို့နော်ကိုယ့်အကူအချိန်လေးပိုင်းထားပြီးတော့ကျိုးစားပြီးလုပ်ကြည့်ပါ။ကြိုင်ပြောလာတဲ့ဉာဏ်တွေပါလေလက်ကောင်းလာတယ်နော်။ဒါတော့ကလေးတွေအတွက်ဘဟုတဖြစ်အောင်လုပ်တတ်အောင်တရားထုတ်တာလေးချင်းများလာတဲ့လူတွေကိုလည်းနည်းနည်းတတိပေးပြီးတော့ပြောပြနေတာလေးတွေရှိတယ်။ဝိပဿနာတရားထုတ်တဲ့ဆရာပရမတ်ကိုအာယုံပြုပြုလို့လေ။ဒါပြည့်ညက်တဲ့ပရမတ်ဒီနှစ်ခုကိုနည်းနည်းလေးခွဲခွဲခြားခြားလေးသဘောပေါက်ဖို့လို့။ပြည့်ညက်ဆိုတာနားလည်လည်အောင်တချို့ဥပမာနဲ့ပြောရမယ်ဆိုသုံးတန်းပြည့်ညက်။အစံခဲအတုံးခဲဘလို့အရွယ်စားဘလောက်ပဲရှိရှိဘလောက်ပဲသေးသေးမနှမ်းကြည့်လောက်လေးရှိရှိအဲ့ဒီပုံတရားအဲ့ဒီအရွယ်သားလေးရှိနေတာကအဲ့ဒါပြည့်ညက်ရဲ့သဘောပဲ။ဆိုတော့အပေါင်းအစုကြောင့်ဖြစ်ပေါ်လာတဲ့သဘော။သင်္ကိုအချင်းင်းမဟုတ်။အဲ့တော့ပုံတရားရဲ့သားနာမည်။နာမည်ရလဲပြည့်ညက်နော်။ဘလို့နာမည်တက်တက်နာမည်မှာနာမည်အကုန်လုံးကပြည့်ညက်။ဥပမာပထဝီလို့ပထဝီလို့ခေါ်တာကပထဝီသဘောတက်တက်ကပရမသို့နာမည်တက်ထားတာပြည့်ညက်ပဲ။ဒါမဲ့ तू ကတကယ်အရှိကိုခေါ်ထားတာ။တကယ်အရှိဖြစ်တဲ့ပထဝီတက်သဘောကိုပထဝီလိုနာမည်တက်ပေးထားတာနော်တကယ်အရှိဖြစ်တဲ့ဧဇောဓာတ်ဘောကိုတေဇောလိုနာမည်ပေးထားတာသူ့တခြားဘာသာစကားနဲ့နာမည်ပြောင်းပေးလဲရတာပဲနော်ဒါဘယ်လိုဘာသာစကားနဲ့ပဲခေါ်ခေါ်နာမည်မှန်နမယပြညာပဲအချင်းကာလလည်းပြညာပဲနေရာဒေသလည်းပြညာပဲအရှင်းနောက်တောင်မြောက်ဆိုတဲ့အရဒေသတွေလည်းပြညာပဲတူရာရှိတာဘာဖြစ်ဖြစ်အားလုံးကပြညာပဲအဲ့တော့တရားထုတ်တဲ့ခါမှာအစမှာတော့ပရမတ်ကိုချက်ချင်းပြဲတဲ့ဉာဏ်ပြုပြီးပြုမိဖို့ပြုတတ်ဖို့ဆိုတာနည်းနည်းတော့ခက်တယ်။စိတ်ကပင်ကိုချင်းဒီမှာပြညာကိုပဲအာရုံပြုတော့နေကြတာ။ပြညာကိုအာရုံပြုနေမှလည်းပဲလောကမှာတွားရည်လိုက်လို့ရေးကံကြီးပြည့်စုံမှသူအဆင်ပြေတယ်။နော်။ဟိုလူတက်ကိုမြင်လို့ရှိရင်သူ့နာမည်ကိုခေါ်မှရုပ်နာလို့ခေါ်ရင်သူမသိဘူး။ဒါဆိုအကုန်လုံးကရုပ်နာနေပြီပဲ။အဲ့တော့နာမည်တက်ထားတာဟာလောကမှာသုံးလို့ပြောလို့ဆိုလို့ပြောဖို့ရတထားပြရတယ်။ဟုတ်လား။ဟုတ်တယ
်ဟုတ်တယ်
အဲ့ဒီပြည့်ညက်မှာဖြစ်ချင်းပြည့်ချင်းဆိုတဲ့သဘောမရှိအဲ့ဒါကိုလည်းဒီကသဘောပေါက်စီတယ်နော်ပြည့်ညက်မှာဖြစ်ချင်းပြည့်ချင်းမရှိဘူးသူကသမုတ်ထားတာတတ်မှတ်ထားတာဒါကြောင့်ဖြစ်လာတယ်လို့လည်းပြောလို့မရဘူးပြတ်သွားတယ်လို့လည်းပြောလို့မရဘူးဥပမာတရားကြီးနာမည်လို့ခေါ်လို့ဘူဘူဘူနာမည်တမျိုးပြောင်းခေါ်ရင်ဘာမဖြစ်နိုင်ဘူးလားတပိတော့နာမည်ပြောင်းလိုက်ပါလေဘုရားသင်္ဆာထဲမှာကြော်ညာထည့်လိုက်ပြောင်းခေါ်ရတယ်နော်အဲ့တော့အဲ့ဒီနာမည်ကဥပ္ပုလို့ခေါ်ရတဲ့ခါမှာနာမည်ပြောင်းတဲ့ခါမှာမူလနာမည်ကပြက်သွားတယ်ပြက်သွားလို့ပြောလို့မရဘူးနော်မခေါ်တော့တာပဲရှိတယ်ဒါတော့ခေါ်ခြင်းနဲ့တူတာတော့ခေါ်မှာပေါ့နော်အရင်တုန်းကဥပ္ပုလို့ခေါ်တယ်လို့ဒီလိုတတ်မှတ်ချက်ကတော့ရှိသေးတာနော်ဆိုတော့ပြည့်ညက်သဘောဆိုတာဖြစ်လာတာလည်းမဟုတ်ဘူးပြတ်သွားတာလည်းမဟုတ်ဘူးတမချက်တက်တယ်သူ့ကိုရှိတယ်လို့လည်းပြောလို့မရဘူးဆိုတော့ပရမတ်သဘောမှာဖြစ်ချင်းပြည့်ချင်းအနေနဲ့ရှိတဲ့သဘောတွေဟာယုတ်စိတ်စေတသိက်ဒါဖြစ်ချင်းပြည့်ချင်းသဘောအနေနဲ့ဖြစ်ခြင်းအနေနဲ့ရှိတယ်စိတ်စေတသိက်ယုတ်နိဗ္ဗာန်ကပရမတ်ထားတရားလေးပါဘူးနော်အစိရဲ့တိတ်ရဲ့ရုပ်ရည်ကဖြစ်ချင်းပြချင်းသဘောရှိနေတယ်။နော်ဖြစ်တဲ့ခိုက်လေးမှာတော့ဒီရှိတယ်။ဒါပေမဲ့ဖြစ်ပြီးရင်ပြတ်သွားပြီးတော့ချက်ချင်းပြန်ဖြစ်နေတာပဲ။အစမပြတ်ဖြစ်နေတာမလို့သူ့ကိုရှိနေတယ်လို့ထင်ရတယ်။နော်ငကိုတိုင်းလည်းရှိနေတယ်လို့ထင်ရတယ်။တကယ်ရှိတာကဖြစ်ဆင်းပြီးရှိတယ် process ကြီးပဲရှိတယ်။ဘုရားကတော့ငငယ်လေးတိတိလေးတိတိကြီးပေါ်လာတာအစားအားရစားပြီးနော် process တစ်ခုပဲ။တော့ရုပ်တရားနံတရားတွေဟာ process အနေနဲ့ရှိတယ်။နော်ဒီကြံံတရားတွေကမြဲနေတဲ့အနေနဲ့ရှိတာမဟုတ်ဘူးနော် process တစ်ခုအနေနဲ့ရှိတယ်ဖြစ်စဉ်အနေနဲ့ရှိတယ်ဖြစ်စဉ်ကိုမသိတော့အဲ့ဒါကြီးကိုပုဂ္ဂိုလ်တော်လို့ထင်တယ်နိဗ္ဗာန်ကတော့ဖြစ်ချင်းပြည့်ချင်းမရှိဘူးဒါမဲ့တကယ်အရှိဖြစ်တဲ့ပရမတ္ထသဘောပဲသဝိပဿနာတရားထုတ်တဲ့ကောင်မှနိဗ္ဗာန်ကိုအယုံကြည့်လို့လည်းမရအောင်တကယ်ရှိနေတဲ့စိတ်စိတ်သိက်ရုပ်ကိုပဲအယုံကြည့်ရအောင်အဲ့တော့ဥမာအနာပါနအထုတ်တော့ပထမတော့အထုတ်ကာကမှာဝင်တယ်လို့သိ ောင်းကြည့်ကြည့်လိုက်ဝင်လာတာသိရတယ်နော်၄ရက် direction ဝင်နေဆိုတဲ့စကားလုံးကပြင်းညာ၄ရက် direction ကပြင်းညာပဲနော်သူ့ရဲ့ဥတီကသွားရလမ်းကြောင်းလမ်းကြောင်းကပြင်းညာပဲနော်အဲ့တော့နာမည်ကိုလည်းအာရုံမပြည့်သင့်ဘူးလမ်းကြောင်းကိုလည်းအာရုံမပြည့်သင့်ဘူးထွက်တဲ့ခါလိုက်တိုင်းနဲ့ထွက်တဲ့ဆိုတဲ့နာမည်ကပြင်းညာပဲထွက်သွားတဲ့လမ်းကြောင်းကြီးလိုဖြစ်နေတဲ့သဘောကလည်းပြင်းညာပဲတကယ်တရားထုတ်တဲ့ဆံမှာဘယ်လိုခံစားရလဲဆိုတော့လေကြီးကအချောင်းနှစ်ခုဝင်လာရဲ့ထွက်လိုက်ဖြစ်တယ်ဘယ်လိုခံစားရလဲတဲ့ပြင်းရကူအာယုံပြုမိနေတာနော်စိတ်နဲ့မှန်းဆပြီးအချောင်းနှစ်ခုကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်သူတို့ခံစားမှုကိုပြန်ပြောပြတာပါဒါဖြစ်တတ်တယ်နော်မဖြစ်ကောင်းဘူးလို့ဒီလိုမဆိုလို့ဘူးမဖြစ်ရဘူးလို့ဒီလိုမဆိုလို့ဘူးနော်ဖြစ်တတ်တယ်ဖြစ်လာမယ်ဖြစ်လာရင်လည်းပဲဒါကိုအရေးကြီးလာပြီဆိုပြီးတော့ဦးစားပေးပြီးတော့မနေဖို့ရတော့ဘာကိုဦးစားပေးရမလဲဆိုတော့ဒီခိမှုလေးကိုဦးစားပေးရမယ်ခိမှုမှာလေဆိုတာဓာတ်ကြီးလေးပါနော်သူ့မှာနုံညံ့တဲ့ပတိသဘောပါတယ်သူ့မှာပူချင်းအေးချင်းဆိုတဲ့ကြေသောသဘောပါတယ်လှုပ်ရှားချင်းတွန်းကန်ချင်းဆိုတဲ့ဝါရောသဘောလည်းပါတယ်ဖွဲ့စည်းခြင်းသဘောလည်းဒီမှာရှိတာပဲနော်အင်တာနော့အားနေတယ်ဖွဲ့စည်းမှုအားအင်တာနေတယ်ဖွဲ့စည်းမှုရေးစည်းမှုသဘောအင်တာအားနေတယ်မပါတော့ပါတယ်ဒီလိုမျိုးပဲနော်သူ့ကို pressure ပေးပြီးတော့အေးခံလို့ရှိရင်အခဲဖြစ်သွားအေးခံရုံနဲ့ကိုပဲအခဲဖြစ်သွားတယ်။ခဲသွားတဲ့အခါမှာမားရဲ့သဘောကထင်ရှားလာပြီနော်။အဲ့ဒီမားရဲ့သဘောကဘယ်နေရောက်လာလဲဆိုတော့ဘယ်ကမှရောက်လာတာမဟုတ်ဘူး။မာမှုပြောင်းမှုအစဉ်အဆက်ရှိနေမှာအေးဓာတ်ကြောင့်သူကမားရဲ့သဘောအားကြီးလာတာပဲရှိတယ်။အဲ့တော့အဲ့လိုဓာတ်ကြီးလေးပါအပေါင်းစုဖြစ်တဲ့လေဆိုတာအခေါ်ဝါပဲနော်။ဓာတ်ကြီးလေးပါအပေါင်းစုဖြစ်တဲ့လေကတိုးပြီးဝင်လာတဲ့အခါမှာခန္ဓာကိုယ်မှာပတာရရုပ်ဆိုတာရှိနေတယ်။ sensitive ဖြစ်တဲ့ရုပ်အကြည့်ဓာတ်ရှိအဲ့ဒီအကြည့်ဓာတ်ကလည်းပဲပထီဓာတ်ပြောတယ်နူးညံ့တယ်အဲ့ဒီနူးညံ့တဲ့အကြည့်ဓာတ်နဲ့နူးညံ့တဲ့ပထီနဲ့ဖြစ်တဲ့ကမှာနူးညံ့တဲ့ခံစားမှုလေးဖြစ်လာတယ်ဒီထိမှုသဘောလေးနူးနူးညံ့ညံ့လေးဆိုတာလေးကိုသိရတယ်အဲ့ဒါလေးကိုအာရုံပြုရမယ်အဲ့ဒါပရမတ်သဘောပဲနူးညံ့ခြင်းနော်ကာယပတာဓာတ်မှာနူးညံ့တဲ့ပထီလာထိလို့နူးညံ့တဲ့ခံစားမှုသဘောလေးသိရတယ်နော်ပူမှုအိမ်မှုဒါလည်းပရမတ်သဘောပဲဝင်လေဝင်လာတဲ့ကမှာနည်းနည်းလေးအေးတာထွက်လေကအထက်အပူဓာတ်တွေကြောင့်နည်းနည်းပူပြီးတော့ထွက်လာအဲ့ဒီအပူအေးကတကယ်ပရမတ်ပဲအမြဲတမ်းလည်းပြောင်းလဲနေတယ်နော်ပရမတ်ကအမြဲတမ်းပြောင်းလဲနေတယ်ပရမတ်ကဘယ်တော့မှမပြေနော်အဲ့ဒီပူမှုအေးမှုသဘောလေးကိုပို့ပြီးအောင်ဆက်ရမယ်ဘယ်လိုတရားထုတ်ရင်လဲတတိသမားကြီးကြောင်းလာတဲ့ခါမှာဟိုနမိတ်တွေကမြင်တတ်တယ်နော်တချို့ကအဲ့ဒီနမိတ်တွေကိုပဲအင်တန်တရားထုလို့ထင်နေလဲထင်တတ်တယ်တချို့ကယဟန္တာတွေမြင်ရတယ်တချို့ကဖျားမြင်ရတယ်ဇေဒီမြင်ရတယ်စိမှုတော်မြင်ရတယ်အဲ့လိုပြောကြတာပေါ့နော်ပုဂ္ဂိုလ်ရဲ့ဇယိုက်ပုံမှာလိုက်ပြီးတော့နမိတ်စကားကိုပေါ်တတ်တယ်အာနာပါနသမာဓိတကယ်ကောင်းလာပြီဆိုရင်သူ့ရဲ့အဓိကအကျဆုံးဟိုအထင်ရှားဆုံးနမိတ်ကဇလင်းအောင်နမိတ်ပဲလင်းတယ်လို့ဖြစ်လာတယ်ဇင်းလို့ဖြစ်တာမှလည်းပဲဩဒနာအမြင်ကြီးရှိတယ်အချို့နေရာတွေမှာအချို့လူတွေမှာဆိုရင်တော့တည်တည်လေးဖြစ်သွားလင်းတယ်ကျဲလို့ပဲအချို့ကျတော့အဲ့လိုမဟုတ်ဘူးခောက်ဝိုင်းဝိုင်းအကြီးကြီးဖြစ်ပြီးတော့လင်းတယ်အချို့ကျတော့ဒီလိုတွေမှာကောက်ဒီနေရာမှာလင်းနေမှလည်းမသိတခါလုံးပြည့်အောင်လင်းတယ်လို့ထင်ရတယ်။ဒီကလေးနေတာလို့လင်းသွားတယ်လို့ထင်ရတယ်။တချို့ကမျက်စိရှိမှလင်းတဲ့မိနဲ့ထိုးထားတယ်လို့ခံစားရတယ်တဲ့။ဘုမို့ကားမီးထိုးထားတယ်လို့ search light မီးထိုးထားတယ်လို့လည်းသူစိတ်ကမှထင်ရတယ်။အဲ့ဒါတွေအားလုံးကလည်းနမိတ်ပြည့်ညက်ပဲ။သမထအားထုတ်တဲ့သူဆိုရင်တော့အဲ့ဒီပြည့်ညက်ကိုအာရုံပြုပဲသမာဓိကိုပို့ပြီးအားပြည့်အောင်ထူထောင်ရမယ်။ဝိပဿနာအားထုတ်တဲ့သူဆိုရင်တော့အဲ့ဒီပြည့်ညက်ကိုလေးလေးရှုထားလိုက်ပြီးတော့ကိုယ်နှကိုထားနေတဲ့ကြည့်တဲ့နေရာမှာပဲကြည့်မှုလေးကိုတည်နေရမယ်ပူမှုအေးမှုကိုတည်နေရမယ်တိုးမှုလေးကိုတည်နေရမယ်နမိတ်ကိုအာရုံမပြုအောင်နော်သူဖြစ်နေတာတော့တည်တယ်နေပါစေသူ့အတူနေပါစေနော်နမိတ်ကိုအာရုံပြုလိုက်ရင်ဘာဖြစ်မလဲတမထဖြစ်သွားမယ်နော်အလင်းရောက်နမိတ်ကိုအာရုံပြုရင်တမထဖြစ်မယ်ကြည့်မှုသဘောတက်လို့ထိုင်ပြီးတော့အားထုတ်တဲ့ဆံမှာတက်နေလောက်ပရမတ်ပမာပဲဒီကိုထားဖို့ရနော်အဲ့တော့ထိုင်ပြီးတော့အားထုတ်ရုံနဲ့တရားဟောတဲ့ဒိဋ္ဌိပဌာနာတရားဒိဋ္ဌိပဌာန၄ပါးကိုအပြည့်စုံမကျင့်ရသေးဘူးနော်ညတော်ဘုရားကဣရိယာပုတ်မယွင်းအာထုတ်နိုင်ဖို့ရမှာထားကြတာတခါကလေးမတည့်ရပြတော့လည်းပဲအာထုတ်နိုင်တယ်စမ်းကြည့်ဖို့ကောင်းတယ်အလေးကျင့်လို့ကောင်းတယ်ဒီနေ့တနေ့ခုနကဒီနာမတည့်ရတဲ့အချိန်ကြီးလည်းအများကြီးရှိတာကိုတတ်တာတလို့ပဲမတည့်ရနေပြီးတော့အာနာပါနာကိုပဲဆက်ပြီးတော့အာထုတ်နေခြင်းလည်းရဒုမွေဣရိယာပဌာတိရဲ့သဘောကိုအာရုံပြုမဲ့သူလည်းဖြစ်တယ်ခန္ဓာကိုယ်ကြီးကိုဒီလိုမတ်နေအောင်ထောင်းနေအောင် အားပြုပြီးထိန်းထားတဲ့သဘောရှိတယ်။ထိုင်နေလို့မှလည်းလူပဲအထက်ပိုင်းခန္ဓာကိုသူ့နေရာလေးနဲ့တူတဲ့တဲ့မမရှိနေအောင်အားယူပြီးထိန်းထားတဲ့သဘောတွေရှိတယ်နော်။မတ်ဆိုစီထဲမှာတောက်ထားပြီးတယ်။အဲတောက်ထားတဲ့သဘောအားလည်းပြီးထားပါလား။ခန္ဓာကိုဒီနေထားတဲ့နေရာထားပြီးတာ။ဒီထိုင်နေတဲ့ပုံစံကြီးကိုအားယူမပြုတ်သင့်ဘူး။ပုံစံကြီးကပြင်းရတယ်အဲ့တော့ထိုင်နေထိုင်နေလို့သူ့အာရုံပြုတာရှိတယ်နော်။မှမြင်တယ်ကြားတယ်ထိုင်နေထိတယ်ဘယ်လိုအာရုံပြုတာရှိတယ်နော်။တချို့ကပိန်နေဖောင်းနေထိုင်နေထိတယ်ဘယ်လိုအာရုံပြုတာရှိတာ။အဲ့တော့ထိုင်နေလို့အာရုံပြုတဲ့အခါမှာထိုင်ဖို့ရတဲ့အာယူထားတဲ့သဘောလေးကိုအာရုံပြုတိုင်းအဲ့ဒီအာယူထားတဲ့တင်းနေတဲ့သဘောလေးကပရမတ်ပဲ။ဒီလက်ဝါရော့တတ်ပဲတကယ်တော့တော့ထိုင်နေလို့အာရုံပြည့်တဲ့အခါမှာထိုင်ဖို့ရတဲ့အာယူထားတဲ့သဘောလေးကိုအာရုံပြည့်တိုင်းအဲ့ဒီအာယူထားတဲ့တင်းနေတဲ့သဘောလေးကပရမတ်ပဲဒီလက်ဝါရော့တတ်ပဲတကယ်တော့နော်တောင့်ထားပြီးတယ်နော်ထောက်ထားပြီးတဲ့ပရမတ်ထားသဘောပဲဝါရော့တတ်ရဲ့သဘောပဲမတက်ရနေတဲ့အခါမှာလည်းဒီလိုပဲခန္ဓာကိုယ်မမတ်ကြည့်နေအောင်ကဒီတော့ကနေစပြီးတော့ဒီကိုယ်လုံးတင်းထားပြီးတယ်တောင့်ထားပြီးတယ်အကြေးတင်းထားတောင့်ထားတဲ့သဘောမရှိရင်ဘာဖြစ်လဲကြသောမြေနော်ဒါကြောင့်ကြက်သားတွေမှာအားမရှိလို့နော်အဲ့ဒီအားမရှိတာဝါရုဒ္ဒအားနေတယ်ဆိုလို့ဒီလိုရှေးခေါ်ဖို့ပေါ့နော်ခေါ်ကြသုံးကြတယ်ဝါရုဒ္ဒကိုပဲဗလရုပ်လို့ခေါ်တယ်ခေါ်အားဆိုတဲ့ရုပ်ပဲအဲ့တော့အားရှိတဲ့လူကတောင့်ပေးထားတဲ့ကြောင့်မတက်ရက်လို့ရတယ်အားမရှိတဲ့လူတွေမှာမတောင့်နိုင်လို့ခွေကြသွားတယ်အဲ့ဒီတောင့်ပြီးတော့ထိန်းပေးထားတဲ့အားသဘောအရင်ကြည့်လို့ရတယ်ဘုဖုံနဲ့ပဲတကူလုံးမှာအများကြီးပူမှုအေးမှုလှုပ်ရှားမှုတွေရှိတယ်။ဒီတစ်ခုတည်းမဟုတ်ဘူးအများကြီးရှိတယ်။အဲ့ဒါတွေကိုထင်ရှားရတစ်ခုခုကိုသိပြီးတော့နေလို့ရတယ်။လမ်းလျှောက်တော့မှလည်းဒီလိုပဲ။လမ်းလျှောက်ဖို့ရစိတ်ကလျှောက်မယ်လှမ်းမယ်လို့အာရုံပြုတတ်တဲ့ကြင်နဲ့ကိုလှမ်းမယ်လို့ရည်ရထားတဲ့ခြေတော်အထက်မှာကြောင်းနေမှုတွေအများကြီးဖြစ်လာ။ဒီချာတရားထုတ်တာလက်ကျင့်များတဲ့လူဆိုရင်တမင်တကာအဲ့ဒါကိုအာရုံစိုက်ပြီးတော့ကြည့်တယ်။မတက်ရပြီးတော့နေရင်းကနေလမ်းတော့မယ်လို့စိတ်ကသုံးဖြောက်လိုက်တဲ့တည်းကနဲ့ဥပမာညာခြေကစပြီးတော့လမ်းနေစီမလမ်းငယ်ငယ်တည်းကအဲ့ညာခြေထဲမှာနည်းနည်းအပြောင်းလဲရှိလာတယ်ဟိုစိတ်တင်ညာသဘောကနေနည်းနည်းလေးရိုးရိုးလေးသဘောပေါက်အောင်ပြောရမယ်ဆိုရင်လမ်းမယ်လို့သုံးဖြောက်တဲ့တည်းကနဲ့ nerve တွေက signal ကိုရသွားတယ်နော်လမ်းဖို့ရတဲ့သူကအစင်းနဲ့လှုပ်ထားဖို့ရဟိုအမိန့်ပေးလိုက်တာကိုရပြီနော်အဲ့ဒီအချိန်မှာ nerve တွေက muscle တွေကိုအစင်းနဲ့တင်းတော့ဖို့ရတင်းဖို့ရဒီလောက်ထားလိုက်တယ်တကယ်ကြွလိုက်ချိန်မှာမဆော်စီကတင်းလာနော်ကျုံလာကျွတ်သားတွေကျုံလာတော့ခြေတော့ကကွေးလာတယ်ခြေကိုပြန်ဆန့်ထည့်ရတယ်နော်ဆိုတော့ခြေတော့ကအပေါ်ကြွလိုက်တဲ့ကူကကွေးမှုပါပြီနော်ခြေကိုနှမ်းနေဆိုရင်နည်းနည်းဆန့်တဲ့သဘောပါသွားပြီနော်အဲ့တော့ကွေးတာဆန့်တာမှလည်းပဲသတိနဲ့ပြုပါလို့ဖျားဟုတ်တာရှိတယ်တော့နှမ်းနေဆိုတာကတော့တစ်ခုလုံးခြုံပြီးတော့ပြောတာတကယ်တော့အစိတ်ပိုင်းတစ်ခုချင်းတစ်ခုချင်းကြည့်မယ်ဆိုရင်ကင်းမှုရောမှုတွေဖြစ်တယ်၊ကွေးမှုဆတ်မှုတွေဖြစ်တယ်။အဲတော့ကွေးတဲ့ဆတ်တဲ့စကားလည်းပဲအယဝေါ်ဟာရစကားကိုတုံးထားတာနော်။ဥပမာဒီလိုဒီလက်ကိုကွေးတယ်ဆိုတော့ကွေးတယ်ဆိုတာတကယ်တော့ပုံသဏ္ဍာန်ကိုအကြောင်းပြုပြီးတော့ခေါ်နေတာ။ဒီလိုဆန့်ထားတယ်ဆိုတာလည်းပဲခက်လုံးလုံးခက်ရှူကြီးတစ်ခုဟာချောင်းမြောင်းနေတယ်။ဒါကိုဆန့်တယ်လို့ခေါ်တာနော်။အဲ့ဒါကိုတကကွေးရစိန်လည်းပဲသူကတနည်းအားနဲ့ဒီချောင်းမြောင်းကြီးဟာထပ်ပိုင်းကျိုးကွေးလာတယ်အဲ့တော့ကိုယ်ကကိုကိုယ်လေလို့အာရုံပြုရင်ပုံသဏ္ဍာန်ကိုအာရုံပြုရင်ပြင်းရဖြစ်နေဦးမယ်နော်အဲ့တော့ပုံသဏ္ဍာန်ကိုအာရုံမပြုဘဲနဲ့ကိုယ်နဲ့လို့စိတ်ကသုံးဖြတ်လိုက်တဲ့ချိန်မှာဒီစိတ်ကလေးကိုပါတီးဖို့နဲ့အဲ့ဒီသုံးဖြတ်ချက်ကိုလိုက်ပြီးတော့ဒီလက်ခဏာအာရုံအပြောင်းလဲလို့ပြဖြစ်လာတယ်နော်တွေးရပို့ပြီးများလာတယ်ဒီဘက်ကိုလှုပ်တော့မယ်ဆိုရင်ခန္ဓာကိုယ်ကချက်ကိုတွေးအများကြီးလှုပ်ပြလိုက်တယ်ခြေတော့ကိုလှုပ်ရှားမယ်ဆိုခြေတော့ဘက်ကိုတွေးအများကြီးလှုပ်ပြတယ်နော်အဲ့ဒီတွေးတွေဝင်လာတဲ့ကြောင့်လည်းပဲပူပြော့နွေးတယ်လို့ခံစားမှုဖြစ်တယ်။နော်။နောက်ကျပူပြော့အတက်ဝင်လာတယ်။ငါကတော့မလှုပ်ရှားဘူးဆိုပြီးထားတဲ့ချိန်မှာဒီထက်ကနောက်ကျသူကငင်းနေတယ်။လှုပ်မယ်လို့တွေးမယ်လို့စိတ်ကသုံးဖြတ်လိုက်။နောက်ကျချက်ချင်းစိတ်နယ်ကိုရလာတယ်။ဒီထက်မှလက်စစ်တက်တွေစီးသွားတယ်။နော်။နောက်ထပ်မှ electricity စီးတယ်နော်။ အဲ့ဒီ electricity ကြောင့်ဒီချက်မှရှိတဲ့ဟို muscle cell တွေဟာပို့ပြီးတော့အသက်ဝင်လာတယ်နော်အဲ့ဒါတွေကိုလက်မလှုပ်ရသေးဘဲနဲ့နော်ဒီချက်တတိကပ်တော့ကြည့်လက်ထဲမှာကွေးမယ်လို့သုံးချက်တဲ့ချိန်မှာအပြောင်းအလဲတွေဖြစ်လာတာကိုသိရတယ်တော်တော်ကိုတိမ်မွေ့ဒါကတော့အင်မတန်တတိကောင်းကောင်းနဲ့သေးသေးစီကကပ်ပြီးတော့ကြည့်သိနိုင်တယ်အစမှာတော့မသိနိုင်ဘူးအဲ့လိုအင်းမှုရောမှုတွေအထက်မှာဓာတ်တဘာဝလေးတွေကြောင်းနေသွားနေတာပူပူအင်းမှုလေးတွေကြောင်းနေသွားနေတာလေးကိုတတိကပ်ပြီးရှိမှာအဲ့ဒါစင်ပရမဖြစ်တယ်အဲ့တော့ဘယ်လိုအမှုရာမျိုးကိုပဲပြုတ်ပြူအဲ့ဒီအမှုရာလှုပ်ရှားမှုကိုပြုတ်တိုင်းပြုတ်တိုင်းခန္ဓာကိုယ်တို့မှာဖြစ်ပေါ်နေတဲ့ဓာတ်တွေရဲ့အပြောင်းလဲကိုအရင်ပြုတ်ပါအင်းမှုရောမှုတွေအပြောင်းလဲရှိလှုပ်ရှားမှုတွေဖြစ်တယ်ဖြစ်မှုသဘောလေးတွေအပြောင်းလဲအများကြီးဖြစ်တယ်ပူမှုအင်းမှုတွေအများကြီးအပြောင်းလဲဖြစ်တယ်အဲ့ဒီသဘောလေးတွေကိုပဲအရင်ပြုတ်ပါဒါဟာပရမတ်ပါပုံတံကိုသိအာယုံမစိုက်ပါနဲ့အစမှာတော့ပုံတံကိုအာယုံစိုက်မိပြီးသားဖြစ်နေမယ်ဆိုတော့တဖြည်းဖြည်းနဲ့ပရမဘက်ကိုပို့ပြီးအာယုံပြုတ်ပေးပါပရမကိုအာယုံပြုတ်တာအားကောင်းလို့တကယ်ပရမပေါ်လဲချိန်မှာပြင်းပြောက်သွားတယ်နော်အဲ့တော့အာနာပါနနဲ့ပတ်သက်ပြီးတော့ဟိုတော်တော်ထိထိနေနေအားထုတ်တဲ့တပည့်တွေတရားဓမ္မတွေချုပ်ပြောပြတယ်အစအားထုတ်ခါစမှာတော့ဒီလိုလုံးကိုလည်းပုံစံကြီးအနေနဲ့သိနေတယ်ခိုင်းနေတယ်ဆိုတော့ပုံစံကြီးစိတ်ထဲမှာမြင်နေရတော့နှောင်းလေးလည်းလေကြီးကအချောင်းလိုက်ဝင်လိုက်ထွက်လိုက်ချင်းဒါကြီးလည်းပြင့်နော်နောက်တမားကြီးကောင်းလာတဲ့အခါမှာတဖြည်းဖြည်းနဲ့ခန္ဓာကိုယ်ပြန်တဲ့အပိုင်းကိုသူအာရုံမပြုတ်မိတော့နော်တမားကြီးကတဖြည်းဖြည်းတည်းနဲ့ဒီအာဒီဖြစ်မှုဘက်ကိုပဲအာရုံစုလာတဲ့သဘောရှိတာနော်ရှိတဲ့အခါမှာပြန်တဲ့ခန္ဓာကိုယ်ကတစ်ခါတလေပြောင်းနေတယ်လို့ပဲခံစားရတယ်ဒါဖြစ်တဲ့ချက်ပဲနော်စိတ်ကအာယုန်တစ်ခုကိုအာယုန်ပြုတ်မှသူရှိနေမှန်းသိအာယုန်မပြုတ်ရင်ရှိနေမှန်းသိလားဥပမာတခါကြီးအိမ်ကတစ်တာတွေမှာပစ္စည်းတွေထားတယ်ဆိုပါလို့တခါကြီးအဲ့ဒီပစ္စည်းတွေကိုအာယုန်မပြုတ်တဲ့အခါမှာပစ္စည်းတွေရှိနေတယ်လို့သိနေမသိနိုင်ဘူးเนาะအာယုန်ပြုတ်ရမှသိတယ်အာယုန်ပြုတ်မှသိတယ်เนาะအဲ့ဒီလိုပဲမိမိခန္ဓာကိုယ်လည်းပဲသူ့ကိုအာယုန်ပြုတ်နေတဲ့အချိန်မှာသူရှိနေမှန်းသိတယ်သူ့ကိုအာယုန်မပြုတ်တဲ့အခါမှာမရှိနေမှမသိမရှိရှိနေမှမသိမရှိရတဲ့ဒီဒီဖြစ်သွားပြီစိတ်အခြေအနေအရပြောတာနော်ဒီအခြေအနေကတော့ကိုယ်ပဲရှိတယ်ဒါပေမဲ့ကိုယ်စိတ်ထဲမှာတော့မရှိတယ်လို့ကြီးပါလားဒီလိုဖြစ်လာတာနော်တချို့ကအဲ့ဒီသဘောကိုမသိတော့ဒီလိုတရားထုတ်နေတဲ့အခါမှာတစ်ခါတစ်ခါခန္ဓာကိုယ်ကဘုရားကဒီဘက်ကမရှိတယ်လို့ဖြစ်ဖြစ်သွားတော့ပျောက်ပျောက်သွားတယ်တစ်ခါတစ်ခါအဲ့အဲ့ဒါဘာမှမထူးဆန်းဘူးနော်ဝန်တာစရာလည်းမလိုဘူးစိုးရင်စရာလည်းမလိုဘူးသူကတမာရိကတဖြည်းဖြည်းဒီဘက်ကိုစုလာတယ်ဆိုတဲ့သဘောပဲနော်အရင်တော့ဖြန့်ထားတာကိုလူကတမာအဖြစ်နေတဲ့ခါမှာကိုယ်စိတ်ကိုတလှည့်စီကိုစကင်လုပ်နေလို့ပဲကိုယ်ပေါင်းဝင်စာရောင်းလင်းကိုအမြင်လားသူကစကင်လုပ်နေတယ်ဉာဏ်ဉာဏ်ဘာဖြစ်နေလဲဆိုတော့သူအမြင်လားသိနေလို့ပဲနော်အဲ့လိုတရားထင်လို့တမာတိကောင်းလာတဲ့ခါမှာသူကပေါင်းဝင်ကိုစကင်မလုပ်တော့မရှာတော့သူ့ရေဒါဟိုဘက်ကိုမလှည့်တော့နော်သူတဖြည်းဖြည်းဖြည်းဖြည်းနဲ့ဒီဖြစ်မှုဘက်ကိုအာရုံစိုက်စိုက်စိုက်စိုက်ပေါ်လာတော့တာ။တမာတိပူကောင်းနေလေပြန်တဲ့နေရာတွေကပျောက်နေလေအဲဆုံးဒီဖြစ်တဲ့နေရာလေးပဲကြံတော့နော်အဲ့လိုတီးပြနေရတယ်ဒီတဲ့တမာရီကောင်းရင်ဖြစ်တဲ့နေရာပါပြောက်ပြီးဖြစ်မှုလေးပဲကြံနော်ဖြစ်မှုလေးပဲကြံတဲ့ခါမှာနေရာမရှိတော့ပြင်းရလုံးလုံးပြောက်သွားတာနော်တလူရွာလေးဖြစ်နေတယ်ပုတ်သွားနေတယ်ဖြစ်နေတယ်ပူတယ်အေးတယ်တိုးနေတယ်ဒါလေးပဲပြီးတော့နေရာမရှိတော့ပုံတရားမရှိတော့ဘူးအဲ့လိုခါမှာကြံတဲ့တကူလုံးပါပြောက်တယ်နော်အဲ့တော့စိတ်ကအာယုန်တစ်ခုကိုရာဂဏုံကြီးယူလိုက်တဲ့အချိန်မှာကျန်တဲ့အာယုန်ကိုမသိတော့ဘူး။ဒါရာဂဏုံကြီးဒီဖြစ်မှုကိုအာယုန်ယူလိုက်တဲ့အချိန်မှာကျန်တဲ့တကူလုံးပြောက်တယ်။အဲ့ဒါဆိုတမာတိတော်တော်ကိုကောင်းတယ်။အဲ့လိုတမာတိကောင်းလို့ဖြစ်မှုတင်းမှုထင်ရှားတဲ့ခါမှာဒီဖြစ်မှုသဘောလေးကိုတေချာကြည့်လို့ရှိရင်သူ့ကိုသိနေတဲ့စိတ်လေးပါသိရတယ်။တမာတိတကယ်ကောင်းလာတဲ့အခါမှာဒီအာယုန်လေးရှိတယ်၊ဒီအာယုန်လေးကိုသိတဲ့စိတ်လေးရှိတယ်။ဖြစ်ကြဘူးသိတယ်ဒီလိုတဘောလေးကိုပြန်အာရုံပြုလို့ရလာတာနော်အစမှသိရလေးအာရုံပြည့်စမ်းပါစေသိလို့တော့ရှိတယ်ဒါပေမဲ့သိတော့တဲ့တဲ့ကြည့်လို့မရအောင်သိနေမှတော့သိတယ်ဒါပေမဲ့အဲ့သိတော့တဲ့တဲ့ကြည့်လို့မမြင်ဘူးတဖြည်းဖြည်းနဲ့အားထုတ်လို့တမားဒီကောင်းလာတဲ့ခါမှာဖြည်းတဲ့အာရုံကတခြားသိတာကတခြားဒီနှစ်ခုကိုယ်ကွယ်ပြတ်ပြားမြင်ရတယ်အင်တန်ရှင်းတယ်တလဲစီတော့အာရုံပြုကြည့်လို့ရတယ်နော်ဟိုသင်္ကားပြားတစ်ပြားကိုဟိုဘက်ဒီဘက်ကြည့်တယ်အမှန်တော့ထိမှုမရှိရင်သိမှုမရှိသိမှုမရှိရင်လည်းထိမှုဆိုတာမဖြစ်နိုင်ဘူးနော်ဟိုတို့ကတကယ်နဲ့ဖြစ်နေတာကိုတကယ်နဲ့ဖြစ်နေပြီမဲ့ ်တင်ကားပြတရားလို့မြင်ကိုယ်ဘက်ကိုကြည့်ရင်ထိမှုကိုမြင်ရတယ်ဒီဘက်ကိုကြည့်ရင်သိမှုကိုမြင်ရတယ်နော်ဒီလိုပဲတခြားခြားပဲအာယုံဖြစ်ဖြစ်အာယုံနဲ့အာယုံကိုတိတဲ့စိတ်ဒီနှစ်ခုကိုရှင်းရှင်းလင်းကြည့်လို့ရတာအဲ့ဒီအစင်းရောက်လာပြီဆိုရင်တရားထုတ်တော့တော်လေးအချိန်လေးကောင်းလာပြီနော်ပရမတ်ကိုတကယ်တိတဲ့ကြည့်လို့ရနေပြီဆိုတဲ့ဘောပဲအဲ့ဒီအစင်းမရောက်သေးဘူးဆိုရင်တော့ပြဉ္ညာနဲ့လုံးထွေးနေတယ်နော်ပြဉ္ညာတွေပါနေလို့ရှိရင်ဝိပဿနာညာရင်းကျက်နေအစမှာတော့ပါမှာပဲနော်တစ်ချိန်တစ်ချိန်နဲ့ပညာကြီးကြောက်ပါအောင်အဲ့အဲ့ဒီဖြင်းမှုနဲ့တိမှုနဲ့ကိုယ်ကိုသိရတဲ့ခါမှာတိမှုကိုပြန်မြင်လို့ရှိရင်သိတာအကောင်းလာသိတာကိုပိုသိလေလေတိမှုကအကောင်းနေတယ်အစမှာတော့ရုပ်ကိုပဲသိတယ်ရုပ်ကိုသိရုံနဲ့မပြည့်စုံအဲ့ဒီရုပ်ကိုသိနေတဲ့စိတ်ကိုပဲဆုံးသိတယ်အဲ့လိုသိရအကောင်းလာလိုက်သူဟာသူစိတ်ကလေးကတခြားအယုံတစ်ခုကိုပြောင်းသွားလို့ရှိရင်အယုံတစ်ခုကိုပြောင်းပြီးသူသိလိုက်တယ်နော်ပြောင်းသွားတာကိုလည်းသိတယ်ဒီအယုံမှမဟုတ်တော့ဘူးတခြားအယုံတစ်ခုကိုရောက်သွားတယ်အဲ့ဒီအယုံကိုသိတယ်သိမှုကိုသိချမြင်တဲ့လူကသိနေတာကိုလည်းသိတယ်မသိတာကိုလည်းသိတယ်မသိတာကိုလည်းသိလိုက်ဆိုတော့အခုနမသိလိုက်ဘူးဆိုတဲ့ဘောပဲမသိတာကိုတည့်တည့်ကြည့်လို့တော့မရဘူးဒါမှတစ်ချက်ကလေးလွတ်သွားရင်လွတ်သွားတာကိုသိတယ်တတိယတစ်ချက်တည်းသိနေရင်သိနေရတယ်ဆက်လေးဖြတ်ခနဲ့အပြည့်တစ်ခုဝင်လာတယ်အစ္စုတ်ပံမသိတော့ဘူးဖြတ်ချင်းပြန်တတိယလို့အစ္စုတ်ပံကိုတတိဝင်လာတဲ့ကံမှာအဲ့ဒီစိတ်အချင်းလေးကိုမြင်လိုက်စိတ်ကစိတ်ခနဲ့အယုံတစ်ခုစီရောက်သွားတယ်တစ်ခုခုတွေးလိုက်တယ်ဆိုတော့သိတာကိုပန်ပန်နေနေသိတဲ့သူကမသိတာကိုလည်းသိတယ်အဲ့ဒီမသိတာကိုလည်းသိဖို့အရေးကြီးတယ်နော်ဒါပေမဲ့မသိတာကိုသိခြင်းအချင်းတော့ဝိပဿနာတော့တကယ်မဖြစ်ဘူးနော်သို့တော်မသိတာကိုမသိရင်ဘာဖြစ်မလဲမသိတဲ့ထက်မှမရောနိုင်ပါဘူးမသိတာကြီးကတားရှင်းနေမယ်နော်စိတ်ကအာယုံပြောင်းသွားရင်ပြောင်းသွားတော့ချက်ချင်းပြီမှအတေးတစ်ခုဝင်လာရင်တီးဝင်လာတော့ချက်ချင်းပြီလိုက်မယ်ပြီးလိုက်ပြီးငကိုနေရာမှာပြန်နေလို့ရတယ်နော်အဲတီးမှုတဘောကိုတီးတာတော်တော်ကိုအားကောင်းလာတဲ့ကံမှာစိတ်ဝင်စားစရာကောင်းတာလေးတော်တော်ဖြစ်လာတယ်တခါကပါလဲဆိုတော့ဒီလိုတရားကိုထိုင်ပြီးတော့အားထုတ်နေတဲ့ခါမျိုးမှာတင်းတင်းတင်းတင်းရတယ်တခါကလေးသမာဓိတော့ကောင်းနေတယ်ဘေးကတော့စိတ်မပြောင်းနိုင်ဘူးချက်ခနဲ့ကြားမှာဘဝင်စိတ်ကြီးအကြာကြီးဖြစ်သွားတတ်တယ်အဲ့လိုကမှတစ်ချက်တစ်ချက်တည်းအိပ်ကြော်သွားတယ်လို့ဒါမှစက္ကန့်လောက်ပဲကြာမှာပြန်လို့သတိဝင်လာတဲ့ခါမှာခုနခဏလေးကပေါင်းတလို့ဖြစ်သွားတယ်မိမိလိုက်တယ်လို့ဆိုချက်ကနေအဲ့ဒါဘဝင်စိတ်ကိုတော့မှနည်းနည်းရင်းမိတာအတူတူမှဘဝင်စိတ်ကိုများသွားတာဘဝင်စိတ်များလို့ရှိရင်ဉာဏ်အားနည်းသွားတယ်နော်စိတ်ကတော့ပြန်လို့မရှိဘူးနော်ဆိုတော့သိမှုဟာမကြည်လင်တော့ဘူးမရှင်းတော့အဲ့တော့တတိဝိရိယကိုပူပွက်ကြည့်ထားပြီးတော့အာယုံကိုပူပွက်ထင်ရှားအောင်အာယုံရဲ့သဘောလေးကိုသိတယ်ခေါ်ပြရတယ်အဲ့ဒီသိတဲ့သဘောပူပွက်အားကောင်းတဲ့ကောင်မှတရားထူရတာပူပွက်လွယ်ကူလာတယ်ခင်းမိမိရှိလာတယ်စိတ်ဝင်စားစရာလည်းပူကောင်းလာတယ်အဲ့တော့ဒီပြိဋ္ဌာန်ထံမှာအဲ့ဒီသိတာကိုတည့်တည့်ကြည့်လို့ရတဲ့ဒီညာရှိကြလားရှိရင်ဘယ်လိုတွေ့ဦးကြုံဦးလဲဆိုတာသိကြတာ။ဒါအာထုံနေမှာအစဉ်ပြေတဲ့ခါမှာတခါကလေးအဲ့လိုဖြစ်တတ်တယ်။အစဉ်မပြေတဲ့ခါမှာမဖြစ်နိုင်ဘူး။ဟိုမြို့ရဲရွာထဲမှာနေပြီးတော့အာထုံနေတဲ့ဒကာတို့မတွေမစူထားနဲ့လူတူနဲ့တော်လေးလှမ်းနေနေမှာနေပြီးတော့ဟိုတခြားလူမှုကိစ္စတွေဘာမှမရှိတော့နဲ့တရားကိုကြည့်တတ်တဲ့အားထုတ်နေတဲ့ယဟန်တွေတောင်မှအမြဲတမ်းမဖြစ်ဘူးအဲ့တော့ဖြစ်တာမဖြစ်တာကိုယ်အလုံးမဟုတ်ဘူးလို့မှတ်ပါကိုယ်မှန်းတယ်လို့ဖြစ်တာမဖြစ်တာကိုယ်လုံးမဟုတ်ဘူးခန္ဓာမှာတကယ်ဖြစ်နေတဲ့ရုပ်သဘောနာမ်သဘောတွေကိုသိပြီးတော့နေရတာဟာကိုယ်အလုံးပဲစ ိတ်ထွက်သွားတဲ့ခါမှာသိနေမထွက်တဲ့ခါမှာရောသိတာပဲဟုတ်ပြီဒီလိုတော့လာလှုပ်ရှားနေတော့မှာပြည့်ရကူလုံးလုံးအာရုံမပြုတ်ဘဲနဲ့နေလို့မဖြစ်ပုံတံတန်လို့ဘာလို့ကြောက်သွားလို့မဖြစ်အဲ့တော့အဲ့လိုချိန်မှာတော့အတိတ်အနာဂတ်နဲ့ပတ်သက်တဲ့အတွေ့အကြုံတွေဝိတက်တွေမဝင်နေဘဲနဲ့ပစ္စုပန်မှာဖြစ်နေတဲ့ခက်ကြမ်းကြမ်းသဘောလောက်ကိုပဲသိတော့နေနိုင်လုံးလောက်ဘူးဥပမာလမ်းပေါ်မှာတောင်းနေတယ်ဆိုရင်မလူတယောက်လာတာမမြင်လို့မဖြစ်ဘူးကားစင်းလာမင်းလုံးဖြစ်ဂျိုင်းစီတဲ့ခုတ်တဲ့ဆရာကြီးကဒါမှမင်းလုံးမဖြစ်ဘူးနော်အဲ့တော့ဂျိုင်းလိုခုတ်တဲ့ဆရာလိုကြောက်တုံးလိုတို့မှလမ်းအကွေ့အချိုးလိုဆိုတာလေအကုန်လုံးကပြင်းရတယ်ကိုယ့်ကိုယ်လည်းပဲခန္ဓာကိုယ်ကြီးအာရုံပြုတ်သွားရတာပဲသို့တော့အဲ့ဒီပြင်းရတယ်ကိုလည်းသိရင်ကြားတဲ့ကခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့တခြားပရမတ်သဘောလေးတွေလည်းပါတွဲပြီးတော့သိသွားတယ်နော်တိတ္တမမတရားထိုင်ပြီးအားထုတ်တဲ့ခါကျတော့ဒီပြင်းရတဲ့သဘောတွေကိုလုံးဝအာရုံမပြုတ်တော့ဘူးနဲ့ပရမစီတဲ့တဲ့အာရုံပြုနေလို့ရတယ
်နောက်တစ်ခုကဟင်းဦးနန်းအနန်းရမယ်နောက်တစ်ခါအဲဒီမျက်ကလေးတွေဩဇာတန်ကြားမယ်အဲ့ဆိုအဲ့ဒီအာယုံကတော့တခုတခုလိုက်လိုက်ကြည့်နေတာအဲ့တော့ချီချောက်ပဲအာယုံစိုက်ပြီးတော့ကြည့်နေရမလားကျန်တဲ့ပေါ်တဲ့ပေါ်တိုင်းကိုတတတတတနဲ့လို့လိုက်ကြည့်နေတာ
အဲဒီအစာကြီးပြောတဲ့အတိုင်းနဲ့အဲ့ဒီကျင်းနေတာလေးကိုသိနေတဲ့ခါမှာနော်သူ့ကိုတခြားအာယုံစိုက်ထားတဲ့ခါမှာသူ့မှာပဲသူတိတိမမွားလေးတွေပဲဆိုတော့နော်ကျန်တာကြီးကအတုံးထွက်လိုက်ပြီးမဟုတ်ဘူးမအများကြီးဖြစ်ပြီးအများကြီးပြည့်နေတာဘူး။ဒါအောင်ရင်ပြည့်တဲ့ခိုက်မှာစိတ်ကအကလေးအဲ့ဒီမှာတည့်တဲ့တကယ်ရှိနေတဲ့စိတ်ရင
်
။တခုခုကာဟောင်းနံဖြစ်ဖြစ်ဖြစ်ဖြစ်တခုပြုတ်ကြတဲ့အတိုင်းကြားတဲ့ခါမှာဒိုင်းကလေးကြာပြီးပျောက်သွားပြီးစိတ်ကဒီမှာပဲပြန်နေလို့ရတယ်။ဆက်ဆက်ပြန်လ
ာ
တယ်။တကယ်တော့ပြန်လာတယ်လို့တောင်ပြောဖို့မလွယ်ဘူး။ဒီမှာနေရင်းကနေဟိုအားကိုတိတိသားဖြစ်နေ
တာ။ရရွေးသွားတ
ယ်လို့ရွေးသွားတယ်ဘာမှမဟုတ်ဘူး။ဒီအာယုံမှာစိတ်ထားနေရင်းကနေပဲ
က
ောင်းသိလိုက်ထင်ရှားတဲ့အရုံတစ်ခုပေါ်လာတာချင်းချင်းပြီးနေတယ်ဒါပေမဲ့စိတ်ကဒီမှာပဲ
န
ေနေတယ်အဲ့လိုပဲထားမယ်အင်းနာ
တခုအနာတခုကဒီတိုင်း
ဒီတိုင်းပဲဒီတခုကိုချင်းချင်းပြီးပြင်ပြရခြင်းကျန်တာတွေကိုလည်းဖြစ်ခါများတိခါများလေးပဲဖြစ်သွားတယ
်
ဒီမှာပတ်သက်တော့အရှင်ကြီးဆိုတော့မသေးဘူးအနာလည်းအ
ကြာကြီးနာနေတာဥပမာကားတိုင်းညလည်းတောက်လျှောက်ကြီးကြားနေတယ်ရှင်လေးကတော့အရင်ပြီးနေဆိုအဲ့ဒီသုံးခုကို
တခုမှဆက်ဆိုင်ပြထားလိုက်ကျန်တာတို့သူကြားပြီးသားဖြစ်သွ
ား
ကြားပြီးသားနံပြီးသားဖြစ်သွား
တကယ်အဲကျွမ်းမှာဖြစ်နေတာအဲ့ဒီသုံးခုကိုစိတ်ကတခုကတခုကြည့်နေတာတပြိုင်တ
ည်းကြည့်တယ်တကယ်ပြောရင်တော့တခုပြီးမှတခုကြည့်တာဒါမဲ့ကျန်တာတွေကိုသိဖို့ရတာ
ဟို
တေချာသူ့ကိုအာရုံမစိုက်ထားလိုက်ဘူ
း
ကိုတခုပုံမှာအာရုံစိုက်ထားတယ်ကျန်တာကဘေးကနေအလကားအလိုလိုပါလာတဲ့သဘော
ကထားအောင်လ
ေကိုပြောအောင်ဆက်ပြီသမာဓိအင်မတန်ကောင်းလာတဲ့ခါမှာအဲ့ဒီတခုောက်လေလို့ကျန်တာကိုလုံးပျောက်တာပျောက်တယ်ဆိုတ
ာ
မကြားဘူးမကြားတော့ဒါကြောင့်တချို့သိပြောတာကြားဘူးလိမ့်မယ်သူတို့တရားထိုင်အားထုတ်နေမှာပိုက်တာပြင်းနေပိုက်ဒီဘာတွေကိုခောက်တယ်ထုတယ်ဗန်เจ้าတွေဘာတွေနဲ့ထုနေတာအဲ့ဒါပထမတော့ကြားလေကြားရချက်မကြားတဲ့ချက်တရားဝဲကျူစားအားထုတ်နေတာသမားကြီးတော့ကောင်းတဲ့ခါမှာအဲ့ဒီခောက်တံကြားတယ်။ရောက်တာ။ဒါ
ခုလ
ည်းကိုအာရုံစူးစမ်းစိတ်
များသွား
တယ
်။
စိတ်များသွားလို့။အာရုံစူးစမ်းမှုကတိတ်အားကောင်းတော့တဲ့ခါမှာ။ဒိမ့်မှဖြစ်နေတာကိုတိတ်ပြီးတော့။အဲ့ဒါကျတော့အနာမရနိုင်ဘူး။မရနိုင်ဘူး။ခန္ဓာကိုယ်ကြီးကိုလာပြီးတယောက်ကရိုက်လိုက်တယ်ဆိုရင်မှပဲ။ဒါကြောင့်ဒီခန္ဓာကိုယ်ကြီးကိုလာပြီးတယောက်ကရို
က်လိုက်တယ်ဆိုရင်မှပဲ
။ဖြစ်တေချာကြီးဖြစ်လိုက်ရင်တော့ပြီ။ဒီလိုပဲသမားကြီးကောင်းလို့ ဟိုနာဘုရားမကြီးလည်းပြောသလိုနော်ရုပ်တွေကိုသိရင်သိရင်သိရင်နောက်ဆုံးစိတ်ကိုသိလာပြီစိတ်ကိုသိရင်သိရင်နေစိတ်ကိုဖြည်းဖြည်းမြည်းတဲ့ချိန်မှာရုပ်ကပြောက်သွားတယ်အဲ့တော့စိတ်နဲ့အာယုန်နဲ့ဟာသူ့ချင်းပြင်မွေးမှုချင်းဒုမဟုတ်ကြမ်းတမ်းမှုချင်းတူသွားမှဒီအာယုန်ရဲ့သဘောကိုသူ့ပြောက်ယူလို့လွယ်တယ်ခံစားလို့လွယ်တယ်တော့စိတ်ကအမတန်ကြမ်းတမ်းနေတုန်းမှာကြမ်းတမ်းတဲ့အာယုံကိုသိရတာလွယ်တယ်စိတ်ကတစ်ချီးတစ်ချီးပြင်မွေ့သွားတဲ့ခါမှာကြမ်းတမ်းတဲ့အာယုံကိုမသိကျင်တော့သိလို့လည်းမလွယ်ဘူးတခါတည်းကြမ်းတမ်းတဲ့အာယုံကပျောက်သွားတယ်လို့ဖြစ်တယ်အဲ့တော့စိတ်ကပို့ပြီးပြင်မွေ့သွားပြီးတော့ရုပ်သိနေရတဲ့ရုပ်ရဲ့သဘောနဲ့ပြင်မွေ့သွားတယ်သိနေရတဲ့ဝိညာဉ်ရဲ့သဘောနဲ့ပြင်မွေ့သွားတယ်စိတ်ပြင်မွေ့ရင်အဲ့ဒီအာယုံတွေလည်းပြင်မွေ့သွားတယ်ကြမ်းတမ်းတဲ့အာယုံတွေကမပေါ်လာတော့မဝင်နိုင်တော့ဘူးဥပမာဆိုရင်ဒီကလေးလို့ဒီရေဒီယိုဥပမာဆိုတော့နော်ဥပမာလိုင်းလက်မှာကိုကဖမ်းထားတယ်ဆိုရင်လိုင်းတို့တွေမဝင်နိုင်ဘူးလိုင်းလက်မှာတော့မှဟိုဘက်ဘေးကဒီဘက်ဘေးကအများကြီးရှိသေးတယ်မဝင်နိုင်ဘူးဘာလို့ဆိုတော့ဒီတစ်ခုမှရှိတဲ့လိုင်းကတူတဲ့လိုင်းကဝင်လာတယ်နော်သူတို့စိတ်ပံစကားလုံးယူသွားမှဆိုရင် wavelength တူလို့ရှိရင်တူဝင်လာတယ်နော်အဲ့ဒီကနေဒီကလေး switch လုပ်ရတယ်ဆိုတော့ဒုမင်းနေရာရှိတယ်ဆိုတော့သူ frequency ပြောင်းသွားပြီနော် frequency ပြောင်းသွားရင်ငကူ frequency မလာတော့အဲ့လိုပဲတရားထုတ်တဲ့ခါမှလည်းပဲအစအထုတ်တဲ့ခါမှနည်းနည်းကျင်းကျင်းတန်းတန်းအသက်ရှူတာကြမ်းမှတိတယ်ကြမ်းမှနော်အသက်ရှူတာတိမ်မွေးသွားရင်မတိတော့ဆိုတော့ဒါကြောင့်သူအထုတ်ခါစမှာအသက်ရှူတော့နည်းနည်းလေးတိတာအောင်နည်းနည်းအားထည့်ပဲရှိတယ်စိတ်ပြန်မတော့မဟုတ်ပါဘူးနည်းနည်းလေးအားထည့်လိုက်တာဒီလိုနဲ့တမာတိကောင်းလာတဲ့ခါမှသူ့ကိုကျန်တော့ပြန်လှုပ်ခိုင်းလှုပ်ချင်တို့တပည့်တွေကဓမ္မတွေအရင်တော့တော့ကျမ်းမြှင့်ရှိမှတိတယ်တဲ့အခုတော့အဲ့ကျမ်းနာကိုမကြက်ဘူးကျမ်းမြှင့်ရှိလိုက်ရင်တမာတိပြက်သွားတယ်ဟောစဉ်းစားကြရနော်ဒါကိုတို့တွေဒီလိုပြောထားတယ်ကိုကိုတန်းလည်းပဲဒီလိုပဲစမ်းတဲ့စမ်းခဲ့ဘူးပါလေစိတ်ကြမ်းတော့မှအာယုံကြမ်းမှသူကကြိုက်တယ်ကျမ်းမြှင့်မှသူကအားရတယ်ဒီအာယုံကြီးလိုက်ရတာဖြစ်ဖြစ်နေရှိရလို့ထင်တယ်စိတ်အင်းလှုပ်ရှားရင်ကျမ်းနဲ့ချိန်မှာဒီလိုလို့ရမှာကိုကြိုက်တာတဖြည်းဖြည်းနဲ့တမာတိကောင်းလာတဲ့ခါမှာကျန်းနာကိုမလုပ်ချင်တော့ဘူးဒီကတိမ်မွေးတိမ်မွေးတိမ်မွေးသွားတာကိုပဲကြိုက်အဝေးနာတဲ့လူပဲအစမှကျန်းကျန်းတနာတချို့စင်ပြောတာထိုင်လို့ရှိရင်နာမကိုကြိုက်တာမနာရင်မကြိုက်ဘူးတဲ့ဒါဆိုနာနေလို့ရှိရင်အဲ့နာနေတာကိုစိတ်ကတ်ထားတယ်တော်လွယ်တယ်တကယ်မခံရတော့နာနေတဲ့သဘောကြီးဆိုတော့ဖတ်ကြည့်လို့မရအောင်အာယုံကဖတ်မပြေဘူးအဲ့ဒီအာယုံမှာစိတ်ကိုထားရတာလွယ်တယ်နော်ကျားတို့ကကြားတဲ့အခါမှာဒီနာတဲ့ဝေဒနာတွေကတစ်ချီးတစ်ချီးနဲ့ကြောက်သွားတယ်။ကြောက်မှပဲတို့နော်ဝေဒနာကြော်သွားတယ်ဆိုတာမျိုးလို့။နာတာကျင်တာထုံတာဘာမှမရှိတော့ဘူး။ခါကိုတစ်ခုလုံးကပျော့ပြီးနူးညံ့ပဲနေတယ်လို့ပဲ။မာမာတက်တော့ကြီးမဖြစ်ဘူး။နူးညံ့နေဖြစ်ပြီးတော့ပော့ပါနေတယ်။ဒီခါလေးကိုယ်ခန္ဓာကိုယ်အရုံပြည့်ပြည့်တဲ့အခါမှာဟိုအင်္ဂါနူးညံ့တဲ့အဝတ်တစ်ခုထဲမှာအလုံးမဲ့နူးညံ့တဲ့မှုတွေကိုထည့်ထားတယ်။ခန္ဓာကိုယ်လုံးမှာအမအဆိုင်ခဲကြီးရှိတယ်လို့ကိုမထင်တော့ဘူး။နော်။ဒါကထင်ရလဲအမှန်တန်ပေါ့ပါတယ်တက်တာတယ်ချမ်းသာတယ်အဲ့လိုခံနေတယ်။အဲ့တော့စိတ်ကအမှန်တင်မွေ့သွားတဲ့ခါမှာအဲ့ဒီတင်မွေ့တဲ့အာယုံလေးတွေပဲသူကယူလို့ရတယ်။ကျန်းတဲ့အာယုံကဖြစ်မလာဘူး။ဝေဒနာလည်းလိုပဲတစ်ခါတစ်ခါဝေဒနာတွေကတင်မွေ့တင်မွေ့တင်မွေ့တော့ဘာလို့ဆိုဥပ္ပခဝေဒနာဖြစ်မှာ။ဒုက္ခလည်းမဟုတ်တော့ဘူးဒုက္ခလည်းမဟုတ်တော့ဘူး။ဥပ္ပခဝေဒနာဖြစ်တယ်။အဲ့ဥပ္ပခဝေဒနာကိုပါကြည့်လို့ရတယ်။အစမှတော့မလွယ်ဘူးနောက်ပိုင်းမှကြာရင်သိနိုင်တယ်။အာယုံတစ်ခုခုပေါ်လာတယ်အဲ့ဒီအာယုံကိုသိတယ်အဲ့ဒီအာယုံကိုသိနေတဲ့စိတ်ကိုသိတယ်အဲ့ဒီစိတ်ထဲမှာဖြစ်ပေါ်နေတဲ့တောမနာတဒောမနာတဥပ္ပခာဒါကိုလည်းသိကြာရင်ဥပ္ပခာကိုသိပြီးနေလို့ရဥပ္ပခာကိုသိနေတဲ့ငြင်းချမ်းဥပ္ပခာရဲ့သဘောကလှုပ်ရှားမှုမရှိတောမနာတလှုပ်ရှားတယ်ဒောမနာတလှုပ်ရှားတယ်ဥပ္ပခာမလှုပ်ရှားသူ balance ဖြစ်နေတာနော်ညီများပြောနေတယ်ခြေလည်းမခြေဘူးမုံလည်းမမုံဘူးသဘောကြရလည်းမဟုတ်ဘူးသဘောမကြဘူးလည်းမဟုတ်ဘူးအေးအဲ့ဒီဥပ္ပခါတော့အာရုံပြုလို့ရဒါတော့တိမ်မွေ့သွားတယ်နော်အဲ့လိုပဲစိတ်ကိုကြည့်ရင်ကြည့်ရင်နဲ့စိတ်သိထင်ရှားတဲ့ခါမှာရုပ်ဘဝနာရောမရှိတော့ဘူးလုံးဝပျောက်သွားတယ်ဒီလိုကြတော့
တခါမှာဉာဏ်ခဏဝင်ဒီဘဝအာရုံဆက်ပြီးတော့ကြည့်နေတဲ့ခါမှာအသက်ရှင်ဖို့ရေးနေတယ်ဆက်ရှိတာကိုမကြည့်ရဘူးဘယ်လိုမှကြက်တယ်ဒါနဲ့တခါအသက်မဝါတော့ဘူးလို့ဖြစ်လာတယ်ဒီစစ်စစ်ကလေးကပြန်ချူလိုက်တဲ့ခါ
အဲ့ဒီကကြီးကိုစိတ်ကပြန်ရော
က်ပါလမ်းရောက်သွားတယ်အ
ဲ့ဒါဆိုဟိုကပြတ်တယ်ဖြစ်နေတာအင်းသူကလည်းကြမ်းတမ်းတဲ့အာယုံဖြစ်နေတာ
ဘုရားက တော့ရှင်ကသွားပြီးတော့ရှင်နေမှာလည်းအာယုံမပြုတ်ရလို့သူကမသိရတော့ဘူးလားပြောတော့ရှင်မရှိဘဲနဲ့နေတာနည်းနည်းကြာသွားလို့လားအာရုံဆက်ပြီးတော့တွေ့တယ်ခန္ဓာကိုယ်ကပြုံးနေရှိလိုက်တဲ့ပုံစိတ်ကအဲ့ဒီကိုပြန်ရောက်သွားဟိုဘဏမရှိတာပြီးပြက်သွား
အာယုံပြောင်းသွားတာပေါ့
ပြောင်းပြောင်း
သွားတယ်ကိစ္စမရှိဘူးဘယ်လိုကဖြစ်တတ်တာပဲ
ဟ
ောတခါလေအတိတ်ကနေနေနေတော့တယ်တခါလေတကယ်ပဲခဏလောက်ရက်နေတယ်ခဏလောက်တကယ်နေကျင်လောက်ရှိရမယ့်နေရာမှာမရှိတော့ဘဲနဲ့ဝင်ပနေတာမျိုးလည်းရှိနော်အဲ့လိုခါမှာဟိုဘုရားတရားကြီးပြောလို့ပဲနည်းနည်းအတိတ်ကမဝတယ်ဖြစ်လာတတ်တယ်တတိလိထားတော့အတိတ်တော့ပြန်ရှူလိုက်ပါရှူပြီးရင်ငါ့အာယုံကြီးပြန်သွားမှာငါ့ကိုထားတဲ့ဒီမှာပေါ့ဘာယုံဖြစ်ဖြစ်အဲ့တော့အဲ့ဒါလို့အာယုံတိတ်တင်မွေးသွားတဲ့ခါမှာအသက်ရှူတာကြီးကိုတော့မှအနောက်ရွှက်လို့တခါလေးခင်းတယ်ဖြစ်တယ်အထူးသဖြင့်အမှန်တင်မွေးတဲ့ဝိညာဉ်သဘောတွေအမှန်တင်မွေးတဲ့စိတ်ရဲ့သဘောတွေတီးနေတဲ့ခါမှာအာယုံကအမှန်တင်မွေးတော့မှအသက်ကရှူလိုက်ရင်ကျန်းတော့တဲ့ကြောင်းငါကတင်မွေးတာလေးကနည်းနည်းပြက်ပြက်သွားတယ်ဆက်မတည်ဘူးလေမတည်ဘူးအဲ့လိုခါမှာခန္ဓာကိုယ်ရဲ့ cell reaction တွေပါယော့သွားယော့သွားလိုက်တဲ့သူ့ရဲ့ oxygen လိုအပ်မှုလည်းယော့သွားခဏလောက်အသက်မရှိဘူးနဲ့နေလို့ရတယ်သူက
တရား
တော်ခန်းတော့ရတာစက်သားကျုံကျုံကျုံခရိုင်ရတော့သူကအားစိုက်လို့ရှိရင်သူကကျုံတခုခုကိုတိတ်အောင်စိုက်လို့ရှိရင်အဲ့ဒီမျက်နှာနာစက်သားတွေပါလေတင်းလာတယ်နဖူးကတင်းလာတဲ့မျက်လုံးကတင်းတဲ့နှာခါးကျင်တဲ့တချို့လူတွေစာရေးတဲ့ခါတိခါကြီးဇက်ကိုအာယူပြီးစာဝင်ရင်းတယ်တကယ်တော့သူ့ပဇက်ကဘာမှလုပ်ဖို့မလိုဘူးအပြင့်ပါတတ်တယ်အဲ့လိုပဲတခုခုအာယုံဆက်တဲ့ခါမှာမျက်နှာမှာရှိတဲ့ကြက်သားတချို့ဟာတင်းလာတယ်အဲ့တော့တတိလေးထားပြီးတော့အသာလေးပြန်ချော့တာစိတ်နေလို့ချော့တာလေ
ဟုတ
်ကျုံကျုံနေတယ်ဆိုရင်ထားရင်ကြာရင်အဲ့ညာကြီးကည
ောင်းလာ
အကျိုးမရှိဘူးအကျိုးမရှိဘူး
အဲ့တော့သိနေပြန်သိတ
ဲ့အားယူပါပဲ။အဲ့လိုခါတိုင်းတ
ော့မဖြစ်ဘူး။အပါတင်ဖြစ်တယ်။သိအားယူဆက်လို့ရင်ဖြစ်တယ်။ဒါလည်းလုံးဝသားရဲ့ကျုံကလုံးကြီးသေးဝင
်နေတယ်။အဲ့ဒါမျိုးဆိုတတိထားရတာလေးပြန်လျှော့လိုက်။မလုတ်တတ်လို့ရှိရင်အဲ့လိုမလျှော့တတ်လို့ရှိရင်ပြထင်ပြင်းတော့နည်းနည်းအောင့်လိုလိုပါလိုလိုလိုခံစားရတယ်။အခုချင်းအာနာပါနလုပ်တဲ့လူများအဲ့ကဒီနေရာမှာထားရမယ်လို့တင်ထားတာ။အဲ့တော့ဒီနေရာမှာထားရင်လည်းတို့ကစိတ်ကိုယ်ဒီနေရာမှာထားရမှာမဟုတ်ဘူးနဲ့မျက်လုံးကပါဒီနေရာကိုကြည့်တယ်လို့ဖြစ်တယ်။ဒီလိုကြီးကြည့်လို့ဖြစ်ဆိုတော့မျက်စိကအထဲပဲကိုအာယူနေ
။
အဲ့ဒါကြာရင်မျက်လုံးကညောင်းလာတယ်။အဲ့တော့မျက်လုံးကသာလေးချော့ချော့လေးမျက်စိလုံးဝတော့မပိတ်ပဲနဲ့နည်းနည်းလေးပြင်းရကလေးထားပြီးတော့စိတ်ကိုယ်ကဒီမှာထားမယ
်။
မျက်လုံးကဒီလိုကြည့်လို့ရှိရင်ညောင်းတတ်တယ်ဘလို့တင်းလာလေးကိုတော့တိလိုက်တဲ့အများအားပြန်လျှော့တင်းချင်းကမလို့အပ်တဲ့အများကြီးလို့ရှိရင် energy အများကြီးကုန်တယ်။ပြန်မှန်းတယ်လို့ဖြစ်သွားတယ်။တရားထင်လဲရတာဟိုအားပြန်ပြည်လာဆိုမဖြစ်ဘဲနဲ့အားကုန်တယ်လို့ဖြစ်သွားတယ်။ဒါထန်တဲ့အခါမှာမလို့အပ်တဲ့ခန္ဓာကိုယ်အစိတ်ပိုင်းအားလုံးကိုလျှော့နေလို့များလျှော့တာ။တောင်းတော့တင်းနေမဖြစ်စီဘူး။ကြောက်တော့ဘာလို့ဒီလိုရော့ရော့လေးထားရမလဲ။ကျန်တဲ့အိုးစားတွေဘာတွေကဆက်တိတ်တင်းနေဖို့မထားရဘူး။ထိုင်နေတဲ့ဆိုရင်ထိုင်ဖို့ရလိုအပ်တဲ့ဒီခန္ဓာကိုယ်တည့်တည့်လေးထားယုံရလွယ်လို့ကျန်တဲ့လက်တွေပါရသရော့နေနေမဲ့ရော့ရော့ထားတချို့ကထိုင်တဲ့ခါမှာဒီတင်းပြီးတော့ထိုင်တယ်အဲ့လိုတော့တနိုင်လောက်ထိုင်နိုင်ရင်တော့တော်တော်အားကုန်ပါပြန်မှန်းသွားတယ်ဒီခါလေးအဲ့လိုတင်းထားရတဲ့ကြောင့်တွေးလေဆက်ပတ်မှုနေပြီးတော့ဒီကုလုံးကအေးလာတယ်ပြီးတော့ထုံတယ်လို့ဖြစ်လာတယ်တိုက်တယ်လို့ဖြစ်လာတယ်ဒါရေရှည်တရားထုံးမဲ့သူဟာဒီလိုကိစ္စမျိုးတွေကိုပါအထူးတတိထားပြီးတော့ပတ်တောင်ပြင်သင့်တယ်လူလူငယ်ငယ်လေးသာခဏလောက်ဆိုတော့ကိစ္စမရှိဘူးလက်က6နှစ်လောက်ကအဲ့လိုထိုင်ရမယ်ဆိုရင်တက်တာအောင
်ဆိုင်ကနေခါတော့ညံ့တာပြင်ပြင်းဆန့်ပေ
းဆန့်ပေးရမှာလေ
ကျားလေးအိုင်တောင်းအောင်
ဆန့်အားထုတ်လို့ကြာသွားတဲ့ခါကြရင်တော့ခန္ဓာကိုယ်ဟာဒီလိုထိုင်နေဒီတိုင်းမဖြစ်နေလို့အဆင့်ရောက်သွားလိမ့်မယ်။အာထုံမှုများလာလို့ရှိရင်ထိုင်ခါစခဏပဲ။တော့ကြရင်ပြုတ်ပြီးငြိမ်းပြတ်သားလိုပဲနေတော့တာ။ဆုတ်ကြခြင်းပြောင်းခြင်းမခြင်းမဖြစ်တော့ဘူး။ကြရင်အဲ့လိုရသွားမှာပါ။ဒီက
နေ့ကတော့ဒီကောင်မင်းကြည့်တယ် ော
့ဒီမဲ့တဲ့မှာတရားတိုင်းနဲ့အသိပြအောင်အထောက်ပါအဲ့ဒီအသိအောင်မရောက်ဘူးအဲ့ဒီတချို့တကားကြီးအဲ့လိုအမမတည်းလို့ပြောတယ်ဒီမဲ့တဲ့မှာဝူတရားထုတ်ဒီ
တော့အဲ့လိုဖြစ်နေတာဖြစ်နေဒီမဲ့တဲ့မှာဆက်နေဖြစ်နေ
အဲ့လောက်ကြည့်အောင်တတိကောင်းလာပြီဆိုရင်တတိလက်လွတ်ကြရနေလို့မရဘူ
း
တတိလက်လွတ်သွားတာနဲ့မရတာမအီမတာဖြစ်လာဘုရားကိုတကယ်ကြည့်နေရစဉ်ဘုရားအလေးထားဆုံးဖြစ်တယ်အပမာဒီနသံပါဒီထဆိုတဲ့အဆုံးမဩဝါဒကိုတကယ်လေးလေးစစလိုက်တာတတိလက်လို့နေကောင်းတဲ့အချိန်လို့မရှိဘူးဘယ်ချိန်ဘယ်ခါဘယ်နေရာမှာဖြစ်ဖြစ်ဘာပဲလုပ်နေလို့တတိကနေလို့